to the Voice of America in Burmese.
မင်္ဂလာညချမ်းမှာတော်တာရှင်များရှင်2018ခုနှစ်ဒီဇင်ဘာလ19ရက်တင်းမာနေ့ညပိုင်း view စနေကိုမင်းငယ်ပြောင်းစီပြီးတော့ဝါရှင်တန်ဒီစီကနေပြီးတော့မြန်မာစံတန်ချိန်ည9:20နာရီအထိလိုင်းဒိုမီတာ2425 3250တူကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ဒီမှာအစ်တန်ဇမားညတက်စီစနေကိုတာဝန်ယူတည်ဆပ်ပေးသွားမှာပါ
။ဒီမှာကတော့ဆုမြတ်မှာပါရှင်။အာဖဂန်နစ္စတန်နိုင်ငံစစ်ပွဲအဆုံးသတ်နိုင်ရေးအတွက်အမေရိကန်နဲ့တာလီဘန်ကိုယ်စားလှယ်တွေအာရဗ်စော်ဝါမြပြည်တော်စုမှဒီကနေ့စတင်ဆွေးနွေးပါရယ်။မြန်မာနိုင်ငံနဲ့တရုတ်နိုင်ငံကြားမှာကဏ္ဍဆောင်ပူးပေါင်းဆောင်ရွက်သွားမယ်လို့တရုတ်နိုင်ငံသားရဲ့ဝန်ကြီးဝန်ကြီးကကတိပြုပြောကြားခဲ့ပါရယ်။ဒီလိုနောက်ဆုံးရသတင်းတွေကိုကိုရနိုင်နဲ့ကြေညာပေးပါမယ်ရှင်။
ဟုတ်ကဲ့ပါရှင်။ဒီညတော့သောတာရှင်နေနာဆင်ကြားမယ်တဲ့မှာတော့ NLC ဦးဆောင်တဲ့အရသာဆွေးရလက်ထက်တက်ကြလှရှားသူတွေနဲ့ဒေသခံပြည်သူတွေပေါ်မှာမတရားဖမ်းဆီးအရေးယူထိန်းသိမ်းတာတွေတော်တော်များရှိနေသေးရတဲ့ပတ်သက်ပြီးတော့
ဒီမှာထူးထူးခြားခြားကတော့စစ်ကြောင်ပြိမ့်မိနေတဲ့ပြည်သူတွေလွတ်မြောက်ရေးအတွက်ဆန္ဒထုတ်ပေါ်ကြတဲ့ကိုယ်ထဲက
AAPPB နိုင်ငံရေးအကြီးအကဲများကုညီဆောင်ရှောက်ရဲ့အသေးမြန်မာနိုင်ငံရဲ့အတွေ့အမှုဥတည်နိုင်ငံကလို့ပြောသားတာကိုမကြခင်မှာပြည်စုံနာဆင်ကြားဖို့ရှိပါတယ်။ဒါပြင်ထပ်ပြီးတော့ပြင်ဆင်ထားတဲ့မြေလွတ်မြေလန့်နဲ့ညီရင်းစီမံခန့်ခွဲမှုဥပဒေကပြည်တွင်းငြိမ်းချမ်းရေးလုပ်ငန်းစဉ်ကိုထိခိုက်စေတယ်ဆိုပြီးတော့တိုင်းနာအဖွဲ့တချို့ရဲ့အမြင်နောက် UWSA ဝါတက်ဖွဲ့ညွှန်ကြားချက်နဲ့ပိတ်ထားရတဲ့လာဟုဖျားအကြောင်းတချို့ပြန်ဖွင့်ရေးကိုမကြခင်မှာဆွေးနွေးမယ်အကြောင်းအစတွေကိုလည်းညီမပိုင်းမှာနားဆင်ကြဖို့ရှိပါတယ်။အခုရင်ဆုံးတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုမက်ဆွမျက်မှွန်နဲ့ကိုရနိုင်တို့ကကြေညာပေးပါလိမ့်မယ်ရှင်
။အာဖဂန်နစ္စတန်နိုင်ငံစစ်ပွဲအဆုံးသတ်ရေးအတွက်ပါကစ္စတန်နိုင်ငံရဲ့စီစဉ်ပေးမှုနဲ့အမေရိကန်နဲ့တာလီဘန်ကိုယ်စားလှယ်တွေကြား Arab ဆော်ဘွားများပြည်ထောင်စု UAE မှာဒီကနေ့စတင်ဆွေးနွေးကြပါတယ်။စစ်တမ်းခံနေရတဲ့အိမ်နီးချင်းအာဖဂန်နစ္စတန်နိုင်ငံမှာငြိမ်းချမ်းရေးနဲ့ပြန်လည်တည်မြဲရေးအတွက်ပါကစ္စတန်အစိုးရကနိုင်ငံတကာအတိုင်းအဝိုင်းနဲ့အတူစ조사ကူညီပေးဖို့ကတိပြုတယ်လို့နိုင်ငံသားရေးဌာနပြောခွင့်ရသူမိုဟာမက်ဖိုင်ဇာကဆွေးနွေးပွဲမစခင်မှာထပ်ပြီးတော့အမှခံခဲ့ပါတယ်။အဘူဒါဘီမြို့မှာကျင်းပတဲ့ဂျီနိုင်းဆွေးနွေးပွဲမှာအာဖဂန်ပြန်လည်တည်မြဲရေးဆိုင်ရာအထူးတန်တမန်ဆာမီခါလီဇတ်ကအမေရိကန်ကိုယ်စားလှယ်အဖွဲ့ကိုဦးဆောင်တယ်လို့ပါကစ္စတန်ထိပ်တန်းတာဝန်ရှိသူတယောက်က VOA ကိုအတည်ပြုပြောပါတယ်။တာလီဘန်တွေငြိမ်းချမ်းရေးစပွဲစီရောက်လာအောင်လို့ပါကစ္စတန်ကကူညီပေးဖို့သမ္မတဒေါ်နယ်ထရမ့်ကပါကစ္စတန်ဝန်ကြီးချုပ်အင်မရာခမ်စီကိုဒီလဆောပိုင်းလုံးကစာရေးသားတောင်းဆိုခဲ့ပြီးတဲ့နောက်မှာအခုလိုဆွေးနွေးပွဲဖြစ်လာတာပါ VOA ကိုတာလီဘန်အဖွဲ့ပေးပို့တဲ့ကြေညာချက်မှာနိုင်ငံရေးဆိုင်ရာညှိနှိုင်းဆွေးနွေးရေးမှုတွေဆွေးနွေးပွဲတက်ရောက်မယ်ဆိုတာကိုတာလီဘန်အဖွဲ့ပြောခွင့်ရကအတည်ပြုတယ်လို့ UAE ပါကစ္စတန်နဲ့ဆာဒီအာရေဗျနိုင်ငံတွေကကိုယ်စားလှယ်တွေနဲ့ဆွေးနွေးပွဲတက်ရောက်လိမ့်မယ်လို့ပြောထားပါတယ်။အခုဆွေးနွေးပွဲကနေအာဖဂန်နစ္စတန်စစ်ပွဲအဆုံးသတ်နိုင်ရေးနိုင်ငံရေးသဘောတူညီချက်တွေရလာအောင်စ조사မယ်လို့မျှော်လင့်ရပါတယ်။
တရုတ်နိုင်ငံမှာဖမ်းဆီးထိန်းသိမ်းထားတဲ့ဒုတိယမြောက်ကနေဒါနိုင်ငံသားနဲ့ကနေဒါသံဘက်ကိုတရုတ်နိုင်ငံဘက်ကတွေးခွင့်ပေးခဲ့တယ်။အဲ့လိုကနေဒါနိုင်ငံသားရဲ့ဝန်ကြီးဌာနကပြောကြားလိုက်ပါတယ်။သူကဘာကြောင့်ဖမ်းဆီးထိန်းသိမ်းထားတယ်ဆိုတာကတော့အခုချိန်ထိရှင်းရှင်းလင်းလင်းမသိရသေးပါဘူး။တရုတ်နိုင်ငံဆိုင်ရာကနေဒါသံဘက်ဂျွန်မက်ကလမ်ဟာကနေဒါစီးပွားရေးလုပ်ငန်းမှုဆောင်ရာရှိမိုက်ကယ်စပေဘယ်နဲ့တနင်္ဂနွေနေ့ကတွေ့ဆုံခဲ့တာဖြစ်ပါတယ်။အဲ့ဒီတိုင်ငယ်နေ့ကတော့သူဟာတရုတ်နိုင်ငံကပထမဖမ်းဆီးထားတဲ့ကနေဒါသံတမန်ဟောင်းမိုက်ကယ်ကော့ဖရစ်နဲ့တွေ့ဆုံခဲ့ပါသေးတယ်။ဖမ်းဆီးခံထားတဲ့အဲဒီကနေဒါနိုင်ငံသား၂ယောက်ရဲ့ရာသီနဲ့အခွင့်အရေးတွေကိုတော့အပြည့်အဝကာကွယ်ပေးထားတယ်လို့တရုတ်နိုင်ငံဘက်ကကြေညာပေးပါတယ်။ကနေဒါရဲတပ်ဖွဲ့ကတရုတ်တယ်လီဖုန်းကုမ္ပဏီမှုဆောင်မန်ဝမ်ဂျိုးကိုအခုလအစောပိုင်းကဗန်ကူးဗားမြို့မှာအမေရိကန်ရဲ့ဖမ်းဝရနဲ့ဖမ်းဆီးထိန်းသိမ်းလိုက်ပြီးတဲ့နောက်တရုတ်နိုင်ငံဘက်ကလည်းကနေဒါနိုင်ငံသား၂ဦးကိုဖမ်းဆီးခဲ့တာဖြစ်ပါတယ်။မန်ဝမ်ဂျိုးကိုတော့အခုခါမှာအာမခံပေးပြီးတော့သူ့အိမ်မှာနေကြေကျုပ်ချထားပြီးအမေရိကန်ကအီရန်ပေါ်ချမှတ်ထားတဲ့ဒဏ်ခတ်ပိတ်ဆို့မှုတွေကိုချိုးဖောက်တယ်ဆိုတဲ့စွဲချက်တွေနဲ့အမေရိကန်နိုင်ငံကိုလွှဲပြောင်းပြင်းပြဆိုတာကိုတရားရုံးကဆုံးဖြတ်သွားမှာဖြစ်ပါတယ်။သူမကိုဖမ်းဆီးတာဟာနိုင်ငံရေးအရလုံဆောင်တာမဟုတ်ပဲတရားဥပဒေရေးကိစ္စနဲ့အမေရိကန်နဲ့ကနေဒါကြားကစာချုပ်တိုင်းဆောင်ရွက်ရမယ့်ကိစ္စတွေကိုဆောင်ရွက်တာဖြစ်တယ်ဆိုပြီးတော့ကနေဒါဘက်ကပြောပါတယ်ခင်ဗျာ။
2016အမေရိကန်သမ္မတရွေးကောက်ပွဲတုန်းကဒေါ်နယ်ထရမ့်အနိုင်ရအောင်လို့အဓိကလူမှုကွန်ရက်ပလက်ဖောင်းအားလုံးကိုရုရှားကအတုံးချပြီးတော့မဲဆန္ဒရှင်တွေစီကိုအချက်အလက်မှားတွေရအောင်လုပ်ခဲ့တယ်လို့အမေရိကန်လွှတ်တော်အထက်လွှတ်တော်အတွက်ပြင်ဆင်တဲ့အစီရင်ခံစာမူကြမ်းထဲမှာဖော်ပြထားပါတယ်။ကွန်ပျူတာကိုအတုံးချဝါဒဖြန့်မှုလေ့လာတဲ့ Oxford တက္ကသိုလ်ရဲ့ဌာနနဲ့ဒီ Graphicer ဆိုတဲ့ Internet ကွန်ရက်ဆိုင်ရာတုံးသက်တဲ့လုပ်ငန်းတို့ပူးပေါင်းလေလာပြည့်စုံတဲ့အစီရင်ခံစာကို Washington Post သတင်းစာကြီးကရရှိပြီးတော့တနင်္ဂနွေနေ့ကသတင်းဖော်ပြခဲ့တာပါ။အ Internet Research Agency IRA ဆိုတဲ့အဖွဲ့အစည်းအလုပ်လုပ်ကြတဲ့ရုရှားတွေက2009ခုနှစ်ထဲကစလို့လူမှုကွန်ရက်တွေကိုအသုံးချပြီးတော့ရုရှားနိုင်ငံတွေကဒေသန္တရရွေးကောက်ပွဲရလဒ်တွေမှာလွှမ်းမိုးနိုင်အောင်လုပ်ခဲ့ကြတာကနေအမေရိကန်ပြည်ထောင်စုမှာ2013ခုနှစ်ရွေးကောက်ပွဲကို Twitter လူမှုကွန်ရက်အသုံးချပြီးဝင်နှောက်ချက်ဖို့လုပ်လာတယ်လို့အစီရင်ခံစာကတွေးရှိခဲ့ပါတယ်။အဲ့ဒီထဲကစလို့ YouTube, Facebook နဲ့ Instagram လူမှုကွန်ရက်တွေကိုအသုံးချပြီးတော့မဲဆန္ဒရှင်တွေစိတ်ပြောင်းအောင်အချက်အလက်အမှားတွေဖြန့်ဖြူးခဲ့ပါတယ်။2016ရွေးကောက်ပွဲမှာတော့ Conservative အမြင်ရှိသူတွေTrump ကိုမဲပေးအောင်လို့တနက်ကင်ဆောင်ခွင့်နဲ့လူဝင်မှုကြီးကြပ်ရေးလိုကိစ္စတွေအသားပေးပြီးတော့လူမှုကွန်ရက်တွေပေါ်မှာဖော်ပြခဲ့တယ်လို့အစီရင်ခံစာကပြောပါရယ်။တချိန်တည်းမှာပဲရွေးကောက်ပွဲလုပ်ငန်းစဉ်တွေအပေါ်ဇဝေဇဝါဖြစ်စေတဲ့အချက်အလက်များတွေကိုမဲဆန္ဒရှင်တွေစီကိုရအောင်ရုရှားကလုပ်ခဲ့တယ်လို့အဲ့ဒီအစီရင်ခံစာတွေကတွေးရှိချက်ကိုဝါရှင်တန်ပို့သတင်းစာကြီးကဖော်ပြခဲ့ပါရယ်။
သမ္မတ်ထရမ့်အစိုးရနဲ့လွတ်တော်ဂျာပန်နာရေး၃ရက်သဘောတူညီချက်မရဘူးဆိုရင်လာမယ့်တောက်ကြနေ့ညသကောင်မှာအမေရိကန်အစိုးရလည်းပတ်နေတဲ့လုပ်ငန်းအားလုံးရဲ့၄ပုံတစ်ပုံရပ်ဆိုင်းသွားနိုင်ခြင်းရှိနေပါတယ်။ညှိနှိုင်းနေတဲ့၃ရက်ကိစ္စတွေထဲမှာသမ္မတ်ထရမ့်အဆိုပြုထားတဲ့တရားမဝင်ဝင်ရောက်လာသူတွေကိုဟန်တာရေးအမေရိကန်နဲ့မက္ကဆီကိုလည်းကြားတိုင်းကာဘိုအတွက်ငွေကြေးသုံးဆွဲဖို့လည်းပေါင်းပါတယ်။အစိုးရရဲ့၃ရက်၄ပုံ၃ပုံကိုလာမယ့်နှစ်စက်တင်ဘာလအထိသဘောတူထားပြီးဖြစ်ပါတယ်။ဒါမဲ့လည်းအတိမပြုရသေးတဲ့အထက်မှာ2019ခုနှစ်အတွက်မိမိလုံခြုံရေးဌာနကိုအသုံးစရချထားရင်းနဲ့2016ခုနှစ်ရွေးကောက်ပွဲကသမရထရမ့်ဂရီပီခဲ့တဲ့မက္ကဆီကိုနယ်ကြားနဲ့တိုင်းကာရေးအတွက်အသုံးစရတွေပေါင်းပါတယ်ဒေါ်လာဘီလီယံပေါင်း20ကုန်ကြမယ်ဒီတိုင်းတီဆောက်ဖို့ဒေါ်လာ5ဘီလီယံကနဦးသဘောတူဖို့သမရထရမ့်ကတောင်းခံထားပြီးတော့ဒီတောင်းဆိုချက်ကိုဒီမိုကရက်တွေနဲ့ရီပါဘလီကန်အမတ်တချို့ကအပြင်းထန်ကန့်ကွက်ထားပါတယ်။နေဆက်လုံခြုံရေးတိုးမြင့်ဖို့ဒေါ်လာ 1.6 ဘီလီယံသုံးဆွဲရေးဒီမိုကရက်ဘက်ကကန့်လန့်ထားပေမဲ့ဒီငွေဟာတိုင်းတီဆောက်ဖို့ဆိုပြီးတိတိကျကျပြောဆိုထားတာတော့မရှိပါဘူး။ဘဏ္ဍာရေးသုံးစိတ်ထဲမှာသူလိုချင်တဲ့တိုင်းအတွက်မပါဘူးဆိုရင်ဆိုရလုပ်ငန်းတွေကိုရပ်ဆိုင်းကောင်းရပ်ဆိုင်းမယ်ဆိုပြီးပြီးခဲ့တဲ့သတင်းပတ်အတွင်းမှာသမ္မတ်ထရမ့်ကပြောပါတယ်။ဒါမှလည်းဆိုရလုပ်ငန်းတွေနှစ်ကုန်ဒါမှမဟုတ်2019ခုနှစ်အထိဆက်လက်လည်ပတ်ဖို့လွတ်တော်နဲ့အစိုးရကြာယာယီအသုံးစရိတ်သဘောတူညီချက်တွေလည်းချမှတ်လာနိုင်ပါတယ်ခင်ဗျာ
။ VOA American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9:00ကနေ10:00အထိလိုင်းဒိုမီတာ19 kHz 1545တုံညလိုင်းဒိုမီတာ25 kHz 1783တုံညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 1505လို့ကနေပါထုတ်လွှင့်ပေးနေပါခင
်ဗျ။ဒီနေ့လာနေရတဲ့အတွက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်။မြန်မာနိုင်ငံရဲ့တရုတ်နိုင်ငံသားကဏ္ဍဆောင်မှာပူးပေါင်းဆောင်ရွက်သွားမယ်လို့တရုတ်နိုင်ငံသားရဲ့ဝန်ကြီးဝန်ဟီကကတိပြုပြောကြားခဲ့ပါတယ်။လာအိုနိုင်ငံမှာကျင်းပတဲ့လန်ကန်မန်းခေါင်ပူးပေါင်းဆောင်ရွက်ရေးအစည်းအဝေးမှာဝင်ကြီးဝန်ကြီးနဲ့မြန်မာနိုင်ငံအပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်မှုဝင်ကြီးဌာနပြည်ထောင်စုဝင်ကြီးဦးကျော်တင်တို့တင်းငွေနေနေကတွေ့ဆုံခဲ့ပြီးတော့အခုလိုကတိပေးခဲ့တာပါနှစ်နိုင်ငံကြားဆက်ဆံရေးပုံမှုခိုင်မာစေရေးနဲ့ကဏ္ဍဆောင်မှာပူးပေါင်းဆောင်ရွက်ရေးတို့အတွက်ဝင်ကြီးနှစ်ယောက်ကတိပြုခဲ့ကြပါတယ်တရုတ်မြန်မာစီးပွားရေးဇင်းကြံတည်ဆောက်နိုင်ရေးနဲ့နှစ်နိုင်ငံကြားမှာလက်မှတ်ထိုးထားတဲ့နားလည်မှုစွာကြွန်လာတဲ့ကအစီအစဉ်တွေအတိုင်းလက်တွေအကောင့်ထဲပေါ်သွားနိုင်ဖို့ကိုနှစ်ဖက်လုံးကအားထုတ်ဆောင်ရွက်သွားတဲ့လို့တရုတ်နိုင်ငံတော်ကောင်စီဝင်လည်းဖြစ်တဲ့ဝန်ကြီးကပြောကြားခဲ့ပါတယ်တရုတ်နိုင်ငံဟာယူနန်ပြည်နယ်ကတဆင့်မြန်မာအိန္ဒိယနဲ့ဘင်္ဂလားဒေ့ရှ်ကိုဆက်သွယ်မဲ့လေးနိုင်ငံစီးပွားရေးဇင်းကြံတည်ထောင်ဖို့ကြိုးစားနေပါတယ်ဒါပေမဲ့လည်းလေးလာရဲ့အစီရင်ခံစာတွေတင်သွင်းပြီးတော့အပြန်အလှန်ဆွေးနွေးတဲ့အဆင့်မှသာရှိနေပါသေးတယ်နိုဝင်ဘာလတုန်းကဒီရခိုင်ပြည်နယ်ကြောက်ဖြူအထူးစီးပွားရေးဆောင်တည်ဆောက်ရေးမူပေါင်းသဘောတူညီချက်တွေကိုနှစ်နိုင်ငံကြားလက်မှတ်ရေးထိုးခဲ့တဲ့အတွက်စီးပွားရေးဇင်းကြံတည်ဆောက်ရေးအတွက်အရေးကြီးတဲ့ခြေလှမ်းတစ်ခုအဖြစ်လေးလာသူတွေကတုံ့တက်နေကြပါတယ်
ဂျပန်နိုင်ငံမြောက်ပိုင်းစားသောက်ဆိုင်တစ်ခုမှာပေါက်ကွဲမှုဖြစ်ခဲ့လို့42ယောက်ထပ်မင်းထိခိုက်ဒဏ်ရာရခဲ့တာမှာတယောက်ကတော့တော်တော်လေးဒဏ်ရာပြင်းထန်ပါတယ်။ဟော့ကိုင်ဒိုကျွန်းရဲ့မြို့တော်ဆပ်ပိုရိုမြို့ကနှစ်ထပ်စားသောက်ဆိုင်တစ်ခုမှာတနင်္ဂနွေနေ့ညကပေါက်ကွဲမှုဖြစ်ခဲ့ပြီးဘာကြောင့်လဲဆိုတာစုံစမ်းနေဆဲဖြစ်တယ်လို့ရဲကပြောပါတယ်။အဖြစ်အပျက်ပြကျသွားတဲ့အဆောက်အဦးမီးလောင်နေတဲ့ပုံတွေကို NHK ရုပ်သံသတင်းတွေမှာလည်းပြသနေပါတယ်။ပေါက်ကွဲမှုဖြစ်ချိန်တော့ကအဲ့ဒီနားတစ်ဝိုက်ကဒဏ်ငွေအနှံ့အနေရတယ်လို့ဒေသခံတွေကပြောပါတယ်။ပောက်ကွဲမှုကြောင့်အနာဂတ်အိန္ဒိယမှန်ပတင်းတွေခွဲကုန်သလိုမော်တော်ကားတွေပေါ်လည်းအပြက်စီးတွေပြိုကျလွန့်ဆင်ခဲ့ပါတယ်။နောက်ထပ်ပောက်ကွဲမှုတွေထပ်ဖြစ်နိုင်သေးတယ်လို့မိသက်တော်ဝင်ရှိသူတွေကသတိပေးထားသလိုမြို့တော်ဝင်ရှိသူတွေကအနီးတစ်ဝိုက်မှာနေသူတွေခိုလုံနိုင်ဖို့နေရာတွေလည်းလုပ်ပေးထားပါတယ်ခင်ဗျာ။
မလေးရှားအစိုးရပိုင် 1MDB ရင်းနှီးမြှုပ်နှံမှုလုပ်ငန်းကြီးရဲ့ဒီငွေကြေးမတမာမှုစုံစမ်းစစ်ဆေးမှုနဲ့ဆက်ဆက်ပြီးတော့အမေရိကန်ရင်းနှီးမြှုပ်နှံမှုနဲ့ဘဏ္ဍာရေးကုမ္ပဏီကြီးတစ်ခုဖြစ်တဲ့ Goldman Sachs ကိုကုမ္ပဏီနဲ့ဒီကုမ္ပဏီဝန်ထမ်းဟောင်း2ယောက်ကိုမလေးရှားအစိုးရကတရားစွဲလိုက်ပါတယ်။ငွေမဲခဝါချမှုအာခရီးလိုက်စားမှုတို့နဲ့ 1MDB ဝန်ထမ်းဟောင်း Jasmine Lu Ai Swan နဲ့ ဖန်နာယင်းမှုဟောင်းလိုတိတ်ဂျိုရိုကိုလည်းတရားဆွဲလိုက်ပါတယ်ဝမ်အမ်ဒီဘီရဲ့ငွေစုစာချုပ်ဒေါ်လာ600တမ5ဘီလီယံဘိုးကိုဂိုးလ်မန်ဆက်ကိုရောင်းအောင်လို့ဂျက်စမန်လူအိုက်ဆွမ်းနဲ့လိုတိတ်ဂျိုရိုနှစ်ယောက်ကဒီဂိုးလ်မန်ဆက်ဝန်ထမ်းတင်လက်စနန်နဲ့ရော်ဂျာအင်ချုံဟွားတို့နဲ့ပေါင်းပြီးတော့မှဒီမလေးရှားတာဝန်ရှိသူတွေကိုလက်ထိုးခဲ့တယ်လို့အစိုးရရှိနေချုပ်ယုံက ဒီမှာမကန်အကျိုးအမြတ်တွေရခဲ့တဲ့အပြင်ဂိုမန်ဆက်ခွင့်တန်းတွေဟာပမာဏများပြားတဲ့ဘိုးနပ်စုကြီးတွေရခဲ့တဲ့ရာထူးအခွင့်အလမ်းတွေရခဲ့ကြတယ်လို့ထုတ်ပြန်ချက်မှာဖော်ပြပါရတယ်။တင်လက်စနာနဲ့ရော်ဂျာအင်ချုံဟွာတို့နှစ်ယောက်ကိုအမေရိကန်တရားရေးဌာနကအလားတူအမှုတွေနဲ့နိုဝင်ဘာလကတရားစွဲထားပါရတယ်။တင်လက်စနာကတော့ဒီငွေမဲငွေယူခွာချဖို့မှာ
သူပူပေါင်းပါဝင်ခဲ့တယ်လို့ဒီနိုင်ငံရဲ့ချားမှာအဂလိလိုက်စာမှုနဲ့အပြည့်ရှိကြောင်းဝန်ခံခဲ့တဲ့အတွက်ဒေါ်လာ50သုံးသပ်တမခွန်နှစ်တန်းတန်ငွေချခံခဲ့ရပါတယ်။ရောပါချန်ပီယံစ်လိဂ်ဒုတိယဆင့်ရှုံးထွက်ပွဲစဉ်တွေကိုဆွစ်ဇာလန်ကနီယံမြို့ကဥရောပဘောလုံးဖွဲ့ချုပ်မှာဒီကနေ့ပဲမဲနိုက်ခဲ့ပါတယ်။အင်္ဂလန်ကမန်ချက်စတာယူနိုက်တက်ကတော့ပြင်သစ်ကနာမည်ကြီးဖာရစ န်နဲ့ကစားမှာဖြစ်ပြီးတော့ဘာစလိုနာအသင်းကတော့ပြင်သစ်ကလီယွန်နဲ့ကစားမှာဖြစ်ပါတယ်ချန်ပီယံစီဒုတိယအဆင့်ရှုံးထွက်ပွဲစဉ်ပထမအကြော့ကိုတော့ February 12ရက်13ရက်19ရက်နဲ့20ရက်နေ့တွေမှာကစားမှာဖြစ်ပြီးတော့ဒုတိယအကြော့ပွဲစဉ်တွေကိုတော့ March 5ရက်6ရက်12ရက်နဲ့13ရက်နေ့တွေမှာကစားမှာဖြစ်ပါတယ်ခင်ဗျာ
ပြင်သစ်နိုင်ငံ Strasbourg မြို့က Christmas Day ပြစ်ခတ်ခံရမှုမှာဒဏ်ရာရထားသူနောက်ထပ်တစ်ယောက်သေဆုံးသွားတဲ့အတွက်စစ်စစ်ပေါင်းသေဆုံးသူ9ယောက်ဖြစ်သွားပါတယ်9ယောက်မြောက်သေဆုံးသူဟာပိုလန်နိုင်ငံသားဖြစ်တယ်လို့ပြင်သစ်တာဝန်ရှိသူတွေကပြောပါတယ်သူဟာဒီ Katowice မြို့ကအသက်36နှစ်အရွယ်ဘာတိုပက်ဒရိုအော်ရီယက်နီယဒက်စကီဖြစ်တယ်လို့သူနဲ့ညီကိုတော်ဆက်သူက Facebook ပေါ်မှာကြေညာခဲ့ပါတယ်ဒီတိုက်ခိုက်မှုအတွင်းသေဆုံးသွားသူတွေကိုအောက်မေ့ဂုဏ်ပြုတဲ့အခမ်းအနားကိုတော့အဲ့ဒီ Christmas ပွဲစည်းအနားကရှင်ပြန်မှာဒီတနင်္ဂနွေနေ့တုန်းကလုပ်ခဲ့ပါတယ်ဒီအခမ်းအနားကိုလူတစ်ထောင်လောက်တက်ရောက်ခဲ့ပါတယ်ပြီးခဲ့တဲ့အင်္ဂါနေ့တုန်းက Strasbourg မြို့လယ်ကဒီနာမည်ကြီး Christmas ဈေးကို Sheriff Sackett ဆိုတဲ့တနတ်သမားကပြစ်ခတ်တိုက်ခိုက်ခဲ့တာဖြစ်ပါတယ်ရှင
်မဆွေမြမနဲ့ကိုရနိုင်တို့ကသတင်းတွေကိုကြီးညာပေးခဲ့ကြတာပါအခုဆက်ပြီးသတင်းဆောင်မတွေကိုတင်ဆက်ပေးသွားပါမယ်အရင်ဆုံးတော့ဒီ NLC ဆိုရတဲ့ထက်မှာပဲတက်ကြွလှရှားသူတွေဖမ်းဆီးခံရတာတွေဆက်ရှိနေသေးတဲ့အပေါ်မှာသုံးသက်ချက်တွေကိုတင်ဆက်ပေးချင်ပါတယ်NLC ဥဆောင်တဲ့အရသာဆိုရလက်ထက်တက်ကြွလှုပ်ရှားသူတွေနဲ့ဒီတိုင်းရဲ့ပြည်သူတွေပေါ်မှာမတရားဖမ်းဆီးအရေးယူထိန်းသိမ်းတာတွေတော်တော်များများရှိနေသေးပြီးတော့ထောင်ချအပြစ်ပေးနေတဲ့တရားဥပဒေစီရင်ဆုံးဖြတ်မှုတွေဟာဒီမိုကရေစီအစိုးရတရက်ရဲ့လုံရက်နဲ့စန့်ကျင်ပဲဖြစ်နေတယ်ဆိုပြီးတော့အတော်လေးကိုမေးခွန်းထုတ်စရာဖြစ်လာနေတယ်လို့အကျဉ်းသားအရေးလှုပ်ရှားသူတွေနဲ့လူ့ခွင့်ရှိနေတွေကဝေဖန်ပြောဆိုကြပါတယ်2018ခုနှစ်နှစ်ကုန်ပိုင်းမှာမြန်မာနိုင်ငံမှာနိုင်ငံရေးလှုပ်ရှားမှုကြောင့်ဖန်စီထင်းသိမ်းခံရသူတွေနဲ့ထောင်တွင်းထောင်ပြေကနေပြီးတော့တရားရင်ဆိုင်နေရသူပေါင်း300ကျော်သွားပြီဆိုပြီးတော့လည်းနိုင်ငံရေးအကျဉ်းသားများကွင်ကြီးဆောက်ရှောက်ရဲ့အတင်းကဒီကနေ့မှသတင်းထုတ်ပြန်လိုက်ပါတယ်။မဆုမုံကစူးစီးတင်ဆက်ထားပါတယ်ရှင်
။ဟုတ်ပါတယ်။မြန်မာနိုင်ငံတွင်းရသားဆိုရလက်ထက်နိုင်ငံရေးအလုပ်သမားလယ်သမားရေးတောင်းဆိုလှုပ်ရှားမှုတွေလွတ်လပ်စွာဆန္ဒထုတ်ဖော်မှုတွေသတင်းမီဒီယာတွေမှာသတင်းရေးသားဖော်ပြမှုတွေကြောင့်သတင်းသမားတွေအပါအဝင်အစိုးရနဲ့အပြစ်ရလက်မှတ်ထိုးထားတဲ့လက်နက်ကိုင်ဖွဲ့စည်းဝင်တွေကိုပါဥပဒေပုံမှန်အမျိုးမျိုးနဲ့ဖမ်းဆီးထိန်းသိမ်းအရေးယူမှုတွေအတော်များများရှိလာနေတယ်လို့နိုင်ငံရေးအကျဉ်းသားရေးလှုပ်ရှားသူတွေနဲ့လူခွေးရှင်တွေကထောက်ပြပြောဆိုပါတယ်။နိုဝင်ဘာလကုန်အထိစရင်အရာဆိုရင်တော့နိုင်ငံရေးလှုပ်ရှားမှုကြောင့်နိုင်ငံရေးအကျဉ်းသား36ဦးအကျဉ်းကျခံနေရပြီးထောင်တွင်းကိုထည့်ပြီးအထိန်းသိမ်းခံထားရသူတက်ကြွလှုပ်ရှားသူပေါင်း53ဦးကတရားရင်ဆိုင်နေရဆဲဖြစ်ပြီးထောင်ပြင်ပကနေတရားစွဲဆိုခံရသူပေါင်း216ဦးတရားရင်ဆိုင်နေကြရတဲ့အနေအထားဖြစ်တယ်လို့ AAPBB နိုင်ငံရေးအကျဉ်းသားများကူညီဆောင်ရှောက်ရေးအသင်းမြန်မာနိုင်ငံကဒီကနေ့သတင်းထုတ်ပြန်ပါတယ်ဒီမိုကရေစီဖော်ဆောင်နေတဲ့ NLD ရဲ့သားအစိုးရလက်ထက်မှာတော့တရားဥပဒေစီရင်ဆုံးဖြတ်မှုတွေဟာမေးခွန်းထုတ်စရာဖြစ်လာနေပြီးဒီလောက်ရက်တွေဟာတိဆောက်နေစေယုံကြည်မှုတွေကိုပြက်ပြားစေတယ်လို့ AAPBB နိုင်ငံရေးအကျဉ်းသားများကူညီဆောင်ရှောက်ရေးအသင်းမြန်မာနိုင်ငံရဲ့အတွေ့အမှုဦးတိတ်နိုင်ကသုံးသပ်ပြောဆိုလိုက်ပါတယ
်ဒီမှာထူးထူးခြားခြားကတော့စစ်ကြောင်ပြင်မိနေတဲ့ပြည်သူတွေလွမြောက်ရေးအတွက်ဆန္ဒထုတ်ဖော်ကြတဲ့ဟိုထဲကခေါင်းဆောင်တော်ဦးကိုဒီပြစ်ဒဏ်ချခဲ့တာရှိတယ်၆လချခဲ့တာရှိတယ်နောက်တော့အဲ့ဒီနေမှာပဲ ဒီတော့ကျင့်တာချတာကိုကောက်ွယ်ဌာနပြတဲ့အတွက်နောက်တာသုံးဦးကိုတရားစွဲဆိုရတာလည်းရှိပါတယ်အခုသူပြီးခဲ့တဲ့ဒီအေဒီအေစီရဲ့နောက်ပိုင်းတပ်ဖွဲ့ဝင်သုံးဦးကိုမုံကြီးမှာဖမ်းထားတာရှိပါတယ်ဆိုတော့အဲ့ဒါလေးကဒီလာထဲမှာထူးထူးခြားခြားဖြစ်တဲ့ကိစ္စတွေပေါ့လေဒါကတကယ်ကိုတရားဥပဒေကမေကွန်းထုတ်ပြန်မျိုးတွေဖြစ်ပါတယ်ဆိုရကတိတ်ချက်ကသူတို့ကိုသူတို့ကောက်ွယ်နေတဲ့စိတ အစိုးရကနေပြီးတော့အာဏာအပြည့်အဝမပိုင်ထားတဲ့ဒီကလူပြောလို့ရမှာပါ
အစိုးရနဲ့တက်မတော်ဘက်ကအပြုသဘောဆောင်တဲ့ငြိမ်းချမ်းရေးအမျိုးသားရင်ကြားစေဖော်ဆောင်နိုင်ဖို့ဆိုရင်တော့မတရားပုံမှန်တွေနဲ့ဖန်ဆီးတရားဆွဲဆိုနေတာတွေကိုပြန်ရုပ်သိမ်းပေးဖို့နဲ့ထောင်တွင်းအကျဉ်းချထားတဲ့ထိန်းသိမ်းထားသူတွေကိုချွင်းချက်မရှိအမြန်ဆုံးပြန်လွတ်ပေးဖို့တောင်းဆိုပါတယ်လို့ AAPP ကတိုက်တွန်းပြောဆိုပါတယ်။ရိုက်တာသတင်းတော်တို့အုပ်ကိုထောင်ထဲချတာကချင်ငင်းညာရေးလှုပ်ရှားသူ၃ဦးကိုထောင်ထဲငွေနဲ့ချမှတ်တာသူတို့လွတ်မြောက်ရေးဆန္ဒပြသူတွေကိုတောင်အခုရက်ပိုင်းမှာကိုတရားထပ်ပြီးဆွဲဆိုနေတာနဲ့ MCA အပြစ်ရလက်မှတ်ထိုးထားတဲ့မြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားများဒီမိုကရက်တစ်တပ်ဦး ABSDF ကျောင်းသားတက်မတော်အဖွဲ့ဝင်တချို့ဖမ်းဆီးထိန်းသိမ်းတာအပါအဝင်နိုင်ငံရေးအကျဉ်းသားလွတ်မြောက်ရေးကြိုးပမ်းသူတွေကိုပုံမှန်အမျိုးမျိုးနဲ့တရားဆွဲဆိုနေတဲ့အဖြစ်တွေကတော့အရသာအစိုးရလက်ထက်ပုံရိပ်မကောင်းတဲ့ဖြစ်ရပ်တွေအဖြစ်ဝေဖန်ပြောဆိုနေကြတာပါ။ဒါကတော့တရားရေးမှန်တိုင်းမှာတရားရုံးတွေရဲ့တရားစီရင်ပိုင်ခွင့်အာဏာကိုစစ်တပ်နဲ့အာဏာပိုင်တွေဘက်ကဩဇာလွှမ်းမိုးတရားမှုရှိနေတဲ့သဘောဖြစ်နေတယ်လို့ကချင်လူခွင့်ရှင်တွေတူဖြစ်တဲ့ဦးခွန်တော်ကသုံးသပ်ပြောဆိုပါတယ်
။တရားရုံးတွေကလေဒီတရားစီရင်ခွင့်အာဏာပေါ့လေဒီဥစ္စာကိုလွတ်လွတ်လပ်လပ်တုံးဆွဲနိုင်ဖို့အတွက်ဘယ်ပေါင်းဆိုပေါ့နော်အစိုးရအနေနဲ့အဲ့ဒါလေးကိုပေါ်ဆောင်ပေးဖို့လိုတာပေါ့နောက်တစ်ခုကအခုကျွန်တော်တို့စီမှာအလုံးပြောနေတဲ့ဥစ္စာရှိတယ်ဒီ2008ခြေကဥပဒေမှာကျွန်တော်ဒီတက်ကနေပြီးတော့မှလုတ်ပိုင်ခွင့်နဲ့အများကြီးယူထားတာပေါ့အဲ့ဒီအချက်တွေကလည်းဒီလိုမျိုးတရားစွဲဆိုမှုတွေမှာစွဲချင်တယ်လို့စွဲလို့ရတယ်ဆိုတဲ့ပုံစံမျိုးကြီးဖြစ်နေတာပေါ့လေဖြစ်နေတဲ့အခါကျကျွန်တော်တို့ကအစိုးရကိုတောင်းဆိုချင်တာကဒီတရားစီရင်ရေးတွေကိုလွတ်လွတ်လပ်လပ်စီရင်ခွင့်ရနိုင်အောင်အစိုးရကနေပြီးတော့မှတိတိယောက်ယောက်ပေါ်ဆောင်ပေးဖို့အတွက်ကျွန်တော်တောင်းဆိုချင်တာပေါ့
ဒါအပြင်တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေနဲ့အစိုးရတပ်တို့ကြားစီးရင်ပဋိပက္ခတွေဖြစ်ပွားရာတိုင်းရင်းဒေသကဒေသခံပြည်သူတွေမှလည်းလက်နက်ကိုင်တပ်ဖွဲ့တွေရဲ့တန်လျာနဲ့ဖမ်းဆီးထိန်းသိမ်းတာချိန်ချောက်အပြစ်ပေးအရေးယူခံနေရတာတွေဟာနယ်မြေဒေသတွေမှာတရားဥပဒေစိုးမိုးမှုကင်းမဲ့နေတာကိုပြသနေတာဖြစ်ပြီးအစိုးရအနေနဲ့နိုင်ငံသားနဲ့နိုင်ငံသားအခွင့်အရေးဆိုင်ရာလွတ်လပ်ခွင့်နဲ့လုံခြုံခွင့်တွေကိုအကာအကွယ်ပေးနိုင်မှုအရေးတကြီးလိုအပ်နေပြီလို့လည်းလူ့အခွင့်အရေးလှုပ်ရှားသူတွေကထောက်ပြပြောဆိုနေကြပါတယ်ရှင်
မဆုမဆူစီတက်ဆက်ထားတာဖြစ်ပါတယ်ခုတစ်ခါမှာတော့မြေလွတ်မြေလန်းနဲ့မြေရိုင်းတွေစီမံခန့်ခွဲရေးဥပဒေပြင်ဆင်ချက်အပေါ်မှာတိုင်းရင်းသားအဖွဲ့တချို့ကဘယ်လိုပြောနေကြလဲဆိုတာကိုတင်ဆက်ပေးစမှာတယ်ထပ်မံပြင်ဆင်ဖြည့်ဆက်ပြီးတော့အတူပြုပြထန်ထားတဲ့မြေလွတ်မြေလန်းနဲ့မြေရိုင်းများစီမံခန့်ခွဲရေးဥပဒေဟာပြည်တွင်းငြိမ်းချမ်းရေးတည်ဆောက်တဲ့လုပ်ငန်းစဉ်မှာအတားအဆီးဖြစ်နေဆိုပြီးတော့တိုင်းရင်းသားအဖွဲ့တွေကပြောပါတယ်ဒါအပြင်တက်မတော်နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကြားမှာချုပ်ဆိုထားတဲ့တိုင်းနိုင်ငံလုံးအဖြစ်ခက်ရဲ့စည်ရေးသဘောတူစာချုပ် NCA မှာပါတဲ့သဘောတူညီချက်တွေကိုလည်းဒီဥပဒေကချိုးဖောက်နေတဲ့အတွက်ပယ်ဖြတ်ပေးဖို့ကရင်မျိုးသားစီယုံ KNU ကတောင်းဆိုလိုက်ပါတယ်။ VOA မြန်မာဝိုင်းသတင်းတောက်ကိုစောတက်ကအရင်ကနေတင်ပြပို့ထားပါတယ်ရှင်
။ NLD ဆိုရလက်ထက်မှာပြင်ဆင်ဖြစ်ဆက်ပြီးတော့ပြန်ထမ်းလိုက်တဲ့မြေလုံးမြေလက်မြေရိုင်းဥပဒေကပြည်သူလူထုရဲ့အကျိုးစီးပွားကိုချိတ်ကိုက်နိုင်တယ်လို့ NCA လက်မှတ်ရေးထိုးထားတဲ့တိုင်းဒေသအဖွဲ့အစည်းတွေအစိုးရနဲ့တက်မတော်ကြားသဘောတူညီထားတဲ့ဒေသခံတွေရဲ့မြေယာတွေကိုအတင်းအဓမ္မသိမ်းပိုက်ခြင်းနဲ့လွှဲပြောင်းခြင်းမပြုရဆိုတဲ့အချက်တွေကိုချိုးဖောက်နေရဆိုပြီးဒီဥပဒေကိုပယ်ဖြတ်ပေးဖို့ကရင်မျိုးသားအစည်းအရုံး KNU ကတောင်းဆိုလိုက်တာပါ။အဲ့ဒီပြင်ဆင်ထားတဲ့ဥပဒေအရဆိုရင်မိမိလောက်ကိုင်းတွေရဲ့မြေလုံးမြေရိုင်းကိုဆက်ပြီးလောက်ကိုင်းဝင်ရဖို့ဥပဒေပြဋ္ဌာန်းထားတဲ့ရက်ကနေ6လအတွင်းမြေနဲ့ပတ်သက်တဲ့အချက်အလက်တွေကိုတင်ပြရမှာဖြစ်ပါတယ်။နောက်ဆုံးသတ်မှတ်ရ2019မတ်လ17ရက်အထိတင်ပြတာမျိုးမလုပ်ဘူးဆိုရင်ဥပဒေပါပြဋ္ဌာန်းချက်တွေအတိုင်းငွေရန်ထောင်ဒဏ်တွေချမှတ်ခံရမယ့်အလားအလာနဲ့ရင်ဆိုင်ရမှာဖြစ်ပါတယ်။ပြောင်းစုအစိုးရကပြင်ဆင်လိုက်တဲ့မြေယာဥပဒေကအရင်အစိုးရအဆက်ဆက်ကျင့်သုံးလာရဲ့ဗဟိုချုပ်ကိုင်မှုအတိုင်းဖြစ်ပြီးကရင်မျိုးသားအစည်းအရုံးရဲ့မြေယာမူဝါဒနဲ့ကိုက်ညီမှုမရှိကြောင်းဌာနေတိုင်းသားတွေရဲ့လူအခွင့်အရေးပြီးတော့ဖက်ဒရယ်စံချိန်စံညွှန်းတွေကိုလည်းအလေးထားတာမျိုးမရှိရတဲ့အတွက်ငြိမ်းချမ်းရေးလုပ်ငန်းတွေကိုထိခိုက်နိုင်ကြောင်းကရင်မျိုးသားအစည်းအရုံး KNU အထွေထွေအတွင်းရေးမှူးနှင့်ဘဒုစောလာထွန်းကပြောပါရစေ။
အဓိကတော့ policy ဘိုင်းဆိုင်ကျွန်တော်ညှိရမယ့်ကိစ္စဖြစ်တာပေါ့နော်။ policy ဘိုင်းအဓိကတော့ဒီနိုင်ငံအတွက်ကျွန်တော်တို့တိုင်းလာဒီနိုင်ငံမှာနေတဲ့ပြည်သူတွေအားလုံးနဲ့ခုနကကြံ့ညီတဲ့နေရာဥပဒေတစ်ခုတော့ကျွန်တော်တို့အားလုံးလက်ခံနိုင်တဲ့ဟိုပုံစံနဲ့ကျွန်တော်ဆွေးနွေးကြမှာဖြစ်တာပေါ့နော်ဆိုတော့ဒီခုထုတ်တဲ့
ဥပဒေရကျွန်တော်ရှိတဲ့ကျွန်တော်ဒီဆောင်မဲ့ဒီအနာဂတ်ဖက်ရယ်နဲ့ကတော့ကိုင်းညီမှုတော်ကနာဒီဥဒါပေါ်မဖြစ်နိုင်ဘူးပေါ့နော်အခုတော့ဒါတွေကကျွန်တော်ကနာဒီလက်ခံလို့မရတဲ့ပုံစံဖြစ်တာပေါ့နော်မြေလုံးမြေရိုင်းတုံးချခြင်းသူတွေအနေနဲ့ဥပဒေတည်ပြီးချောက်လာအတွင်းမှတ်ပုံတင်ရပါမယ်ရှောက်ထားဖို့ပြက်ကွက်ရင်ထောင်နဲ့နှစ်နှစ်နဲ့တန်ဝေးပြီးဆောင်ရမယ်လို့မြေလုံးမြေရ ဒီကနေ့ဒီမှာကျွန်တော်တို့ကတော့ဒီအဝေးကျောင်းမှုပေါ်လစီနဲ့လေလုံဝဆန်းကျင်နေရတဲ့အတွက်ဒီမြေလုံးမြေရိုင်းစီမံခန့်ခွဲဥပဒေကိုပြန်ပြီးသုံးသပ်တင်တယ်လို့ကချင်အမျိုးသားကွန်ဂရက်ပါတီ KNC
ဥက္ကဋ္ဌဒေါက်တာအမ်ခွန်လာကပြောပါတယ်ဒီကကျွန်တော်ပြောလို့ဒါဒီဥပဒေကြောင့်ကွန်ပြီးတော့ဒီလွတ်တော်တို့ကဒီဟာတွေချမှတ်နေနေရမှာကိုလုတ်ခါခဲ့တဲ့ policy တွေနဲ့အကြောင်းညင်ရုပ်ပေါ်တော့လို့ရပါတော့နော်အဲ့ဒါလည်းတစ်ချက်သူတို့လွတ်သွားတယ်လို့ကျွန်တော်မြင်တယ်။ ဟိုတယ်ပိုင်းပြင်ဆင်မှုကကြတော့ဒီလိုမျိုးသောတာအတွင်းမလုံရင်ချက်မယ်ဆိုရင်သူ့ဘက်ကလည်းအစစ်အစစ်ဖြစ်ထားဖို့လိုတယ်ကျွန်တော်ဒါအစိုးရလုံလုပ်ငန်းဂျပတ်ပုံကိုတော့ထောက်ပြခြင်းအဲ့ဒါပါလို့ဆိုတော့တက်ဆိုင်နေရာကော်မတီအစစ်အစစ်ဖွဲ့ပြီးပြီလားအဲ့ဒီမျိုးကိုမေးခြင်းလားဒီနေရာမှာဘာမှမဖွဲ့ထားဘူးကြာလူရင်းရတယ်မရှိဘူးဝန်ထမ်းရတယ်မရှိဘူးအဲ့ဒါနဲ့လူတွေကိုတောင ဒီလိုပြန်လဲတုံးတာမယ်မတုံးတာပဲလဲဒါကြီးကိုလူတွေချိန်ညမှာကောက်ပြီးဒုက္ခပေးဖို့လုပ်ရင်တော့ပြဿနာဒီရောက်တယ်။ဘာလို့ငင်းချမ်းပြီးစပော့ဆက်စ်တွေတော့နက်ရှင်နယ်ရီကွန်ဆီလီရှင်းနဲ့အကုန်လုပ်ကြကြလို့ကြည့်ရတော့မှာ။နောက်တစ်ခါအေးကိုထိန်းချုပ်နေမိနေအေးကိုထိန်းချုပ်နေမိမဟုတ်တဲ့ဟာကိုဟိုမှာကချင်ရယ်ရှမ်းရယ်ဟိုကရင်နီတို့ဒီပြဿနာဘယ်လိုထိန်းချင်မလဲဥပဒေရင်းကြီ
Milo Miyan Kizago, main Yajan, Kanwegea Pibi, Eagobe, Nalan Santima, Udi, Nine Piatangeawa, Pitan Tamachadi, Tedwin Hai, Pinsen Hai Udi Guro, and the Suya letter, Nalan Sashi, Satima, Satima, Piatan Layawa. Lashi Mimanangama, Milo Mila Miyan Ika, Lizan Adan Shibi, Shizan Yaga Nunga, Diana Didarika, Pidelo, Mia Sima Kangwe Mune, Saying in Tanari, Chaladima, Popiatawae.
ရှင်များခင်ဗျာယခိုင်မီနယ်မြောက်ပိုင်းကျမ်းပတ်တိုက်ခိုက်မှုတွေနောက်ပိုင်းဝင်းညာမော့စလင်၏ပေါ်စစ်တပ်ကကျူးလွန်မှုတွေကိုဂျယ်လိုဆိုက်လူမျိုးတုံးတပ်ဖြတ်မှုဖြစ်အမေရိကန်အောက်လော့တော်ရဲ့တမတ်ချင်းညာချက်နောက်ဆက်တွဲဘလို့အရေးယူမှုတွေဖြစ်လာနိုင်ပါသလဲဆိုတဲ့သဘောထားအမြင်တွေကိုလည်းပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ကြပါတယ်ပါဝင်ဆွေးနွေးမေးမြန်းလို့သူတွေအနေနဲ့ VO
ဒီနေ့ကျွန်တော်တို့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ ဒီနေ့ကတော့ဒီနေ့ပြည်သူလေးလူမျိုးရေးအတွင်းမှာဥဒေကမြေလုံးမြေလက်နဲ့မြေရိုင်းဥဒေကဖြစ်ပေါ်ထားနိုင်သလိုဖီယိုရဲ့
ကထရှင်နေနေအင်္ဂါနေ့ည9:00နာရီစနစ်တိုင်းအချိန်မီဆက်သွယ်ပြီးတော့ပါဝင်ဆွေးနွေးမေးမြန်းလာကြဖို့ကိုလည်းထပ်မံဖိတ်ခေါ်လိုက်ပါတယ်။ခုတစ်ခါမှာတော့ရှမ်းပြည်နယ်မှာပိတ်ထားရတဲ့လာဟုဖျားကျောင်းတချို့ပြန်ဖွင့်ရင်ပြန်ပြီးတော့ဆွေးနွေးမယ်ဆိုတဲ့ကြောင်းကိုတင်ဆက်ပေးကြပါမယ်။ရှမ်းပြည်နယ်အထူးဒေသနှစ်ခုမှာ
UWSA ဝါတပ်ဖွဲ့ညွှန်ကြားချက်နဲ့ပိတ်ထားခဲ့ရတဲ့လာဟုဖျားကျောင်းတချို့ပြန်ဖွင့်ရေးအတွက်မကြာခင်မှာဆွေးနွေးဖို့ရှိနေပါတယ်။လာဟုခရိယံနှစ်ချင်းအဖွဲ့ချုပ်ကတော့ဒီလိုပြန်ပြီးတော့ခွင့်ပြုဖို့ပြန်ဖွင့်ခွင့်ပြုဖို့ဆောင်ရွက်လာတာကလာဟုအမျိုးသားတွေဟာနှစ်ပေါင်းရှည်ကြာခရိယံပါတော်ကိုကိုယ်ွယ်သူတွေဖြစ်တဲ့အကြောင်းဝါတပ်ဖွဲ့ဘဟုကစီစစ်တွေးရှိရာကြောင် Tawin Shizu in it, Deda Gangwin, Swinribu Shijang, Lahu Muta, Puntu Tude Badia Ogata, Do Etida Minga, Pio Bade.
The next Dalushi, Mind Pound, Mind Pound, Mabon, also the Deda Kami, Yepu, Lady, Seattle, Rede, the Shiro, Mind Pound, Mabu, Shiro, the Merit, to take some at the deal. Mind Pound, Nene, who found Nene, Mind Canary, Picarillo, Yarabon, the next year.
ကျွန်တော်ပြောနေတယ်ခင်ဗျာဟုတ်တယ်ဘုရားကျောင်းပြန်ဖွင့်ပြီးတော့ဘုရားရှိခိုးဆိုင်တယ်လို့ပြောတယ်နောက်ဘုရားကျောင်းကတို့ပြတ်သိသိတဲ့ခါမှာဒီပေါင်းတရားကျော်ပြီတဲ့သူကပြလာတော့ဒါကြောင့်ဘုရားမရှိခိုးဆိုင်တော့မကြည့်ဘူးသူကတော့တို့ပြတ်ပြောတယ်လို့တတိတော့ကြားရတာတယ်ကျွန်တော်တို့ကတော့ဘာမှတုတ်ပြန်မှုမရှိဘူးခင်ဗျာအဲ့ဒါမိုင်းပေါ့ဟိုတောင်းမိုင်းပြေဆိုတဲ့လက်ဟုအများစုအန
ကိုတော့ဆက်လက်ထင်းသိမ်းထားစေရှိကြောင်းလာဟုခရိယာနှစ်ချင်းအဖွဲ့ချုပ်ကတရင်ထုတ်ပြန်ထားပါတယ်။ကိုမှုစောတိဆက်ပေးထားတာဖြစ်ပါတယ်။ထောက်တာရှင်တွေအတွက်အခုတော့တချင်းတစ်ပတ်ကိုဖွင့်ပေးကြပါမယ်။နင်းနေဝဲရဲ့ဆောင်းအကြောင်းကိုဖော်ကျူးထားတဲ့ Winter Wonderland ဆိုတဲ့တချင်းကိုတော့ Jason Ruska ကဒီဆိုထားပါတယ်။နားဆင်ကြအောင်ပါရှင်။
Bells ring, are you listening? In the lane, snow is glistening. A beautiful sight, we're happy tonight. We're walking in a winter wonderland. And gone away is the bluebird. But here to stay, stay, stay is a new bird. He sings our love song as we go along. We're walking in a winter wonderland. We can build a snowman and pretend that he is passing brown. He'll say, are you married? We'll say, no, man. But you can do the job when you're in town. And later on, we'll conspire as we dream by the fire, babe. We'll face unafraid all the plans that we made. We're walking in a winter wonderland.
ထုတ်လွှင့်ပေးလိုက်တဲ့သတင်းချင်းလက်ဆောင်ကိုသောတာရှင်တွေနှစ်သက်ကြလိမ့်မယ်လို့မျှော်လင့်ပါတယ်။ကျမတို့ VOA ကနေထုတ်လွှင့်နေတဲ့အစီအစဉ်နဲ့ပတ်သက်ပြီးတော့ webpage အကြံပေးခြင်းနဲ့စာရေးသားပေးပို့ခြင်းတွေဆိုရင်တော့ voa@email.com ကိုစာရေးသားပေးပို့နိုင်ပါတယ်ရှင်။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို 9 ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း 6 နာရီကနေ 9 နာရီအထိတိုင်းဒိုမီတာ 32 40အပြင်ဒုတိယနာရီဘက်မှာ silent meter 190 မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက် 8 နာရီကနေ 9 နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း 6 နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့ silent 19 19 နဲ့ 25 မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း 9 နာရီကနေ 10 နာရီအထိအစီအစဉ်ကိုတော့ line 29 25 32 နဲ့စနေတနင်္ဂနွေမှာ line meter 190 ကပါခန်းယူနားတင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလမ်းမီတာ190ကနေပြန်လည်ပြီးထုတ်လွှင့်နေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
အားလုံးချမ်းသာတော်တာရှင်များရှင်2018ခုနှစ်ဒီဇင်ဘာလ18ရက်တင်းလာနေညပိုင်းအတွက်ဖီဝေမြန်မာပိုင်းစီစဉ်ထုတ်လွှင့်ချက်တွေကိုတော်တာရှင်နေနိုင်ကြတာဖြစ်ပါတယ်။အခုဆက်ပြီးတော့ည10နာရီအထိလိုင်းဒိုမီတာ24 25 32 51အပြင်လက်လက်မီတာ190တို့ကနေထုတ်လွှင့်ပေးမယ့်စီစဉ်နေတဲ့မှာဆိုရင်တော့
တက်စီတတဝါတိုင်းဟာဘဝတစ်ခုရလာပြီဆိုရင်ယုံကြည်မှုနဲ့ခံစားမှုဆိုတာရှိကြပါတယ်။ပဝိညာဉ်အလိုက်
ရန်ကုန်မြို့ကဆီယမဒေါ်သစင်ကဘာကိုယုံကြည်တယ်လဲဆိုတာကိုသူယုံကြည်ရစီစဉ်မှာပြောဆိုထားတာကိုမကြာခင်မှာပြေဆုံးနာဆင်ကြဖို့ရှိပါတယ်။ဒါပြင်အပတ်စဉ်စီဝါရီကဏ္ဍဘလော့ဂါတွေပြောသမျှစီစဉ်အပြင်တက်တက်အောင်သတင်းလွှာနဲ့သူယုံကြည်ရစီစဉ်တွေကိုလည်းနာဆင်ကြမှာပါ။အခုရင်ဆုံးတော့စီဝါရီကဏ္ဍကိုတင်ဆက်ပေးကြပါရစေ။မြန်မာနိုင်ငံအနေနဲ့အရှိန်ကောင်းကောင်းနဲ့စီဝါရီဖွံ့ဖြိုးတိုးတက်ဖို့အခွင့်အလမ်းတွေရှိနေပြီမယ်လေ။လက်တလုံးမှာရင်ဆိုင်နေရတဲ့နိုင်ငံရေးအခက်အခဲတွေကြောင့်ထင်ထားသလောက်တိုးလာခြင်းမရှိဘဲရှိနေပါတယ်။နိုင်ငံတကာငွေကြေးအဖွဲ့အစည်းကြီးတွေဖြစ်ကြတဲ့ကမ္ဘာဖန်နဲ့နိုင်ငံတကာငွေကြေးရန်ပုံငွေအဖွဲ့ IMF တို့ရဲ့ခန့်မှန်းချက်အရလာမယ့်ဘဏ္ဍာနှစ်အတွက်မြန်မာနိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးမှုဟာ600ခန့်လောက်ကျော်ရှိမယ်ဆိုပြီးတော့လဲဆိုထားပါတယ်။မြန်မာနိုင်ငံရဲ့စီးပွားရေးဥမော်လာရေးအတွက်ဒီနိုင်ငံတကာအဖွဲ့အစည်းကြီးတွေကဘယ်လိုအကြံပြုထားကြသလဲဆိုတာကိုမင်္ဂလာမြန်မာအဖွဲ့ကအမှုဆောင်ဒါရိုက်တာဒေါက်တာဖုံးဝင်းကိုဆက်သွယ်မေးမြန်းပြီးတော့ဒီသတင်းပေးရဲ့စီးပွားရေးကဏ္ဍမှာကိုစောဝင်းလှိုင်ကတင်ဆက်ထားပါတယ်ရှင
်။မြန်မာနိုင်ငံရဲ့စီးပွားရေးအခြေအနေနဲ့ပတ်သက်လို့ကမ္ဘာဘဏ်က6လတခါအချင်းခံစာထုတ်ပြန်လေးရှိတာမှာပြီးခဲ့တဲ့ဒီဇင်ဘာလ13ရက်နေ့ကနောက်ဆုံးထုတ်ပြန်ခဲ့တဲ့မြမစီးပွားရေးစောင့်ကြည့်အချင်းခံစာအရလာမယ့်ဘဏ္ဍာနှစ် 2018-2019 ခုနှစ်အတွက်မြန်မာနိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးမှုနှုန်းဟာ 6.2% ခန့်လုံးရှိမယ်လို့ကန့်မှန်းထားပါတယ်။လက်ရှိဘဏ္ဍာနှစ် 2019-2018 ခုနှစ်ရဲ့ဖွံ့ဖြိုးမှုနှုန်းဟာ 6.8% ခန့်လုံးရှိတယ်လို့ကန့်မှန်းထားတာကြောင့်လာမယ့်နှစ်အတွက်ခန့်မှန်းချက်ဟာလျော့ကျလာတာလည်းဖြစ်ပါတယ်။အလားတူပဲ IMF အဖွဲ့ကထုတ်ပြန်တဲ့အစီရင်ခံစာမှာလည်းလာမယ့်နှစ်အတွက်ဖွံ့ဖြိုးမှုနှုန်းဟာ 6.4% ခန့်နှုန်းဝန်းကျင်ပဲရှိမယ်လို့ခန့်မှန်းထားတာကြောင့်ဒီနိုင်ငံကငွေကြေးအဖွဲ့အစည်းကြီးနှစ်ခုစလုံးရဲ့ခန့်မှန်းချက်တွေဟာထပ်တူမဟုတ်တော့အတော်လေးနှိမ့်ဆက်နေတာကိုတွေ့ရပါတယ်။စီးပွားရေးတိုးတက်မှုနှုန်းနှေးသွားရတဲ့အဓိကအကြောင်းရင်းတွေအပေါ်ဒီနှစ်ဖွဲ့စလုံးရဲ့သုံးသပ်ချက်တွေကလည်းတူညီနေပါတယ်။အဓိကအားဖြင့်ကမ္ဘာလုံးဆိုင်ရာစီးပွားရေးအရှိန်နှေးလာတာနိုင်ငံစီးပွားရေးတရားလုံးမှာဟန်ချက်မညီတာဥရောပသမဂ္ဂ EU နဲ့ဆက်ဆံနေတဲ့ကုန်သွယ်ရေးအခွင့်အလမ်းတွေဆုံးရှုံးနိုင်ခြေရှိတာနဲ့ရခိုင်ပြည်မြောက်ပိုင်းကမတည်ငြိမ်မငြိမ်ဖြစ်နေတဲ့အခြေအနေတွေကိုထောက်ပြကြပါတယ်။ဒီဇင်ဘာ13ရက်နေ့ကကမ္ဘာ့ဘဏ်ရဲ့မြန်မာစီးပွားရေးစောင့်ကြည့်အစီရင်ခံစာထုတ်ပြန်တဲ့အခမ်းအနားကိုကိုယ်တိုင်တွားရောက်ခဲ့တဲ့မင်္ဂလာမြန်မာအဖွဲ့ကအမှုဆောင်ဒါရိုက်တာဒေါက်တာဖုံးဝင်းကအစီရင်ခံစာနဲ့ပတ်သက်တဲ့သူ့ရဲ့အမြင်တွေကိုအခုလိုသုံးသပ်ပြပါတယ်
။သူတို့ပြောတာတော့ဗမာပြည်ရဲ့စီးပွားရေး GDP ရောက်ပေါ်လေကျလာတယ်ပေါ့ကျလာတယ်ဆိုတော့ငကူတုံးကလွန်ခဲ့တဲ့9နှစ်လောက်တုန်းကဆိုရင် 8.4% လောက်ရှိတယ်အဲ့ဒါညကျလာတာ2016မှာ 5.9 ပေါ့လေဆို 5.9 ရှိနေမနစ်ကတော့ 6.8 အထိပြန်တက်သွားတယ်သို့တော်လည်းပဲဒီနှစ်မှာ 6.2 ပြန်ကျမယ်ဆိုသူတို့မှန်းတယ်ဆိုတော့နောက်နှစ်ကျရင်တော့နည်းနည်းပြန်တက်ကောင်းတက်နိုင်တယ်ဘာဖြစ်လို့လဲဆိုတော့တရုတ်ရဲ့ပိုးလမ်းမစီမံကိန်းကြောင့်မလို့အခြေခံဆောက်ဦးတွေဆောက်လုပ်တာကြောင့်မလို့တက်နိုင်တယ်သို့တော်လည်းပဲဒီနှစ်မှာတော့ကျတယ်ပေါ့ဆိုတော့အဲ့ဒါတွေကိုသူတို့ကကျင်းပြကျင်းလေတချို့အချက်လက်တွေတချို့ကဏ္ဍတွေမှာပြင်လို့ရတဲ့ဟာတွေကိုသူကပြင်ဖို့အတွက်အစည်းအကံစာမှာရေးသားပြီးတော့ထုတ်ပြန်ပေးတာပေါ့နော်
ဟိုမှာမြန်မာနိုင်ငံရဲ့ GDP တက်လာဖို့စီးပွားအားကောင်းလာဖို့အတွက်ကသူတို့ဘက်ကအကြံပြုတဲ့အချက်တွေတော့ရှိတာပေါ့စောစောပြောသလို
သူတို့ဆိုရင်ကတော့ဒီ macro စီးပွားရေးပေါ့နော်တနိုင်ငံလုံးနဲ့ဆိုင်တဲ့စီးပွားရေးအခြေအနေကနည်းနည်းလေးမတိမငြိမ်ဖြစ်တယ်အဲ့မတိမငြိမ်ဖြစ်ရတဲ့အကြောင်းရင်းကတော့ဒီငွေကြေးတန်ဖိုးကျဆင်းတာလည်းပါတယ်ပေါ့နော်ဒါကဘာလုံးမှာအမေရိကန်ဒေါ်လာကတန်ဖိုးမြင့်ပြီးတော့တခြားငွေကြေးတွေကတန်ဖိုးကျတယ်ဆိုတော့လည်းပဲဗမာပြည်ရဲ့ငွေကြေးတန်ဖိုးကျတာက18,000,000,000,000တိရှိတယ်ပြီးတော့အိန္ဒိယချင်းနိုင်ငံတွေရဲ့ငွေကြေးတဲ့စာလုပ်ရှိရင်မြန်မာငွေကြေးကပို့ပြီးတော့တန်ဖိုးကျတယ်ပေါ့ဆိုတော့အဲ့လိုမျိုးအခြေအနေမျိုးကသူတို့နည်းနည်းလေးဝန်င်းဖြစ်တယ်ဆိုရင်လည်းနောက်တစ်ခုကလည်းဗမာပြည်မှာကဒီလူငွေကျတာပေါ့နော်အစိုးရရဲ့ဝင်ငွေကနေပြီးတော့သုံးငွေများနေတာပေါ့ ตัวอะไรนะตัวเราชอบเพี้ยนเลยตัวอะไรเราชอบเพี้ยนนี่นะกูส่วนใหญ่ก็เพียงบุอันนี้ก็หลุดก็หลุดนี่เลยตัวเราเนี่ยไปที่เราอยู่ปูตรงเนี่ยมวยกับยานี่ดูสิเองจ้าดูสิเองที่มวยเจ็บพังบ้ามึงเราวันเดียร์ลำไม่พอเนาะตัวดีเนี่ยมาตัวดูสิเองจันทร์เราเนี่ยมวยเจ็บพังบ้ามึงเราอ่ะงานจะทำงานยังไงดูสิเลยแต่ไม่ดีตรงอยู่ปูตรงนี่เลยตัวน้องยูจันทร์ชิดจะทำงานชิดเราพี่ จะตัวไม่สุดยอดตัวมันนี่ก็พอส่วนอะไรอย่างเราประมาณดีด้วยจันทร์เราแบ่งกันด้วยมะกาวเนี่ยเฉยๆก็เนาะไม่ดีไม่เฉยๆเฉยๆดูว่าสวยเงี้ยนั่นคืออะไรที่คือเราล้อเลยจันทร์เราก็มือจีตรงเนี่ยหุ่นเนี่ยหุ่นเนี่ยหุ่นเนี่ยกว่าชาติกันเนี่ยจีนอะไรสุดอะไรไปไอ้ที่จีนอะไรที่กันอะหุ่นเนี่ยจันทร์เราเทียบลงงานนี่กันนี่ไปดูหุ่นไหนลูกเนื้อตัวอะไรตัวพอสิ่งแต่อันนี้ฮะกูบาร์ดคู จะต้องนั่งสิ่งนี้เลยสิ่งที่ยังไม่รู้รู้บ้างแต่ไม่รู้ว่ารู้วันนี้ที่รอจีเอสพีรู้ข้อเลยจันทร์รู้ทุกคนยึดดีท่าเลยเช่นนี้เรียนนี้ที่รอยังยุบไปไม่สุดเลยหาท่าเลยเช่นนี้แต่ก็รู้ได้ไอ้รู้ได้รู้เช่นไรเดี๋ยวสูรุ่งสิ่งนี้จันทร์รู้โอ้โหประมาณนั้นก็จะทำไอ้จันทร์รู้สิ่งเรื่องรู้ว่าการเปลี่ยนแปลงแต่ละไม่พอเนาะส่วนอะไรเดี๋ยวรู้สูรุ่งเอาบ่ ส่วนอย่างเราดูว่าเราดีจะขายกิจการเองกูในเรื่องเช่นเดียวกันในงานการเนี่ยเช่นที่เอาที่เราในงานยาเย็นนี้ยังงานมึงกูคือจ้างนี่เลยสุดท้ายตรงนี้เราชีวิตจ้างนี่เลยไอ้จ้างนี่เราเปลี่ยนดีเตะเอาลูกพ่อไปตัวอะไรมีเรื่องตัวแต่ก็ในชีวิตเอฟดีอันลูกคอเลยในงานยาได้ยินนี่มีหน้ามือเลยเทียนตลาดหุ่นมาลาลากายอันนั้นก็สิว่าไอ้ขมันจะดีด้วยเปล่าจุดเตยเอาสีเลยลูกยาตุลูกาตรงตั้งเลยยาแต่ไร ยินดีเยี่ยมนะมุปอนะอันนี้ก็จะอะไรสุดละก็แต่ก็ส่วนใหญ่ก็ยาเด็กทิ้งกันมาเนาะแต่ก็เวลาเนี่ยเวลาไปเดียวมันเนี่ยมันเนี่ยก็ความชามุไม่ใช่เนี่ยว่าเราไม่เข้าถึงตัวเราเลยไปหาเนี่ยนี่เด็กสุดก็ที่กูว่าพิวเดียหาบ่คนอยู่ใจยาเลยประมาณนั้นก็ที่กูว่าพิวเดียประมาณนั้นก็เนี่ยว่าเลยสุดละกูตะคุ่งสิ่งที่เป็นอะไรนะก็จันทร์รู้เองยินดีเยี่ยมนะมุอันนั้นก็ยาชิมุเวงเวงก็ ออกมามาเว้นรูปเดียวไปไหมแต่ที่เราปุ่มมาเว้นนี่ได้เลยส่วนที่ไม่ได้มาเว้นนี่ได้ปุ่มมาเนี่ยลุงเนี่ยต้องเงี้ยเราก็ที่นี่มาลาบีก็เว้นอะไรบ่เลยแต่เราคือนั่นลุงเนี่ยนั่นเนี่ยต้องเงี้ยมาจนเราที่นี่ก็ว่าอยู่แต่เนื้อตัวเนี่ยน้ำมันเนี่ยต้องเงี้ยมาอันนั้นเนี่ยลาบียินยิ่งงานมุดตรงเนี่ยประมาณนั้นเนื้อตัวไหนเนี่ยรู้ตัวอยู่ซะแต่เราเลยตัวว่าสวยเงี้ยบ่เลยแต่เราหน้าตัวว่า
แต่ก็บาลงมาเลยสีวายกันนี่ก็มีวันไหนส่วนไอ้ลูกทำยังไงเราเนี่ยมาจีนเนี่ยบ้ามาเรื่องลูกมีอาวุธตัวแต่ก็บาลงมาเนี่ยยิงกูเลยไล่ยิงส่วนไอ้ลูกจีนนี่อยู่จุดตัวบิดอ๋อจันทร์ดูว่าเป็นเส้นเสียชีระเป็นเส้นขยันอะไรบ้างเนาะช่วงอะไรเปลี่ยนจ้าละอ่าโอ้ในงานการเป็นยังไงเนี่ยบ่ตัวช่วงนี้มันจีรายเลยชีรายเลยป้ามาบอกเลยเป็นอะไรบีสีวายเป็นยังไงเนี่ยไอ้ลูกเปลี่ยนจ้าเลยสุจ้าเลยได้ยังไม่เพี้ยนมา
ဒီဘောအဖြစ်တော့အခုကြည့်ရသလိုဆိုရင်တော့ပြည်မာရှိနေစီးပွားပညာရှင်တွေလည်းဒါကိုဒီဖိကဒီသူတို့တင်ပြတဲ့ကိန်းဂဏန်းတွေကိုလက်ခံနဲ့အနေထားရှိတယ်ဆိုတော့ကိုဖုံးဝင်းတို့လေ့လာမိသလောက်ကတို့ရဲ့တင်ပြချက်တွေဟာဘယ်လောက်အထိများလက်တွေ့ကြတယ်လဲဘယ်လောက် ဒီကြံလေးလောက်ထားတာဖြစ်တယ်။ယုံကြည်ရလောက်တဲ့အစီအစဉ်ခံစားရဖြစ်တယ်ပေါ့နော်။ဆိုတော့ကျွန်တော်ကတော့ဒီအစီအစဉ်ခံစားတွေကိုပမာပြေအတွက်ကောင်းတဲ့အစီအစဉ်ခံစားလို့ပဲကျွန်တော်ကရင်းနေဒီအစီအစဉ်ခံစားတွေကိုကျွန်တော်တို့ကပေးချန်လေးလာပြီးတော့တို့ပြုပြင်ဖို့အကြံပေးတဲ့ဟာကိုကျွန်တော်တို့ကအချိန်ကြီးပြုပြင်နိုင်ရင်ကျွန်တော်တို့ကရင်းနိုင်ငံစီးပွားရေးပို့ပြီးတော့ကောင်းလာမယ်လို့ကျွန်
ဒီသတင်းပေးအတွက်စီးပွားရေးကဏ္ဍကိုဒေါက်တာရှင်နီနာဆင်ခဲ့ကြတာဖြစ်ပါတယ်။ခုတခါမှာတော့ဘလော့ဂါတွေပြောသမျှစီစဉ်ကိုတင်ဆက်ပေးကြပါတယ်။ဟွာဝေးနည်းပညာကုမ္ပဏီကြီးရဲ့အကြီးအကဲတယောက်ကနေဒါနိုင်ငံမှာဖမ်းခင်ခဲ့ရပြီးတဲ့နောက်မှာတော့နိုင်ငံတကာမှာ 5G ကြိုးမဲ့မြန်နှုန်းမြင့်ဆက်သွယ်ရေးကွန်ရက်အစီအမင်းနဲ့လုပ်ငန်းတွေထိခိုက်မှာကိုစိုးရိမ်နေကြပါတယ်။မြန်မ
Huawei Digital Longanjia Banai Saya Achigan Mawan Jolie, Canada Ma Pankayaran and Nasa Doedi, Yanomia, 5G Joe Mekunya Pamet season with now near 1 year, so you're Muri letter or 20 Gudanyo Ye.
Jome Yanomia Saturima, Leshi, 4G LD, Nezo Asana Se Pumyame, 5G Kuegu, Simhimuzu, Nanga Domiaga, Loni Zara Mula, Masimamwa. Alu 5G Kuegu, Simhina Kama, Luada Nipinane, Saturi Saya Pisi Kriarigu, take Danga Tolonia Community Day. Huawei Nibina Gomnijile Barley, the Mawanju, a Pankaro, Dilungani, and Nenemia Tiganine Subrosu in Nijarawa.
American, Britain, Australian, Edi, Uyopananga, Domiama, Jome Internet, Satwe Mugo, 5G Goyadrin, Senior Nimo, Lonizarat, Roli Kiyanui, Erimadi, Tioga, Huawei, Sweden, Ericsson, Norway, Nokia, Yegale, 5G Goyane Sine, a Senior Satwe, Griarigo, Ziguama, Lamo Nine Song Piano, Pianjuza Nizare. Dame Huawei Gomine, but the day, the Donjon Evine Sebu Ziarijan, Soya Muriga, Bobo Miala Nirawa.
ဝါဝေကပုဂ္ဂလိကပိုင်တရုတ်ကုမ္ပဏီတစ်ခုဖြစ်ပေမဲ့ဒီကုမ္ပဏီကိုတည်ထောင်ထားတဲ့မန်ဝမ်ဂျိုးရဲ့အဖေကဗိုလ်ချုပ်ကြီးဟောင်းနောက်တရုတ်စုအနယ်နဲ့တော်လင်းနှီးစပ်ပါတယ်အဲဒါကြောင့်အင်တာနက်ကွန်ရက်တွေမှာဝါဝေပစ္စည်းတွေကိုတုံးတဲ့အတွက်ဒေတာလုံခြုံရေးပိုင်စိုးရိမ်စရာတွေဖြစ်နိုင်တယ်လို့အစိုးရတွေကစိုးရိမ်နေကြတာလေ
အထူးသဖြင့်တရုတ်နိုင်ငံမှာကလိုအပ်လာလို့ရှိရင်နှီးပညာကုမ္ပဏီတွေအပါအဝင်အဖွဲ့အစည်းတွေအားတရုတ်ထောက်ခံရေးကိုအချက်အလက်တွေပေးရမယ်ဆိုတဲ့ဥပဒေကိုမကြာခင်တုန်းကပဲပြဋ္ဌာန်းလိုက်တယ်။အစတည်းကဒီဟွာဝေရဲ့အစစ်မြစ်နှီးပညာဆက်သွယ်ရေးသုံးပစ္စည်းတွေကနေတဆင့်တရုတ်အစိုးရကတခြားအစိုးရတွေတခြားစီးပွားရေးလုပ်ငန်းတွေကိုထောက်ခံနိုင်တဲ့အပြန်အလှန်ဆက်သွယ်မှုတွေကိုဟက်ကာတွေ ဒါပေမဲ့အမေရိကန်စုရကတော့စုရနဲ့ဆိုင်တဲ့လုပ်ငန်းတွေမှာဟွာဝေထုတ်ပစ္စည်းတွေလုံးဝမသုံးရဆိုပြီးတော့အမိတ်ထုတ်ထားပါတယ်။တခြားနိုင်ငံတွေကလည်းမသုံးကြဘူးဆိုပြီးတော့တိုက်တွန်းနေရပြ။ဩစတြေးလျနိုင်ငံနဲ့နယူးဇီလန်နိုင်ငံတွေမှာတော့သူတို့ရဲ့ 5G ကွန်ရက်တွေအတွက်လိုအပ်တဲ့အခြေခံစားအုပ်တွေစောက်တဲ့နေရာမှာလုံခြုံရေးစိုးရိမ်မှုကြောင့်မလို့ဟွာဝေနဲ့ဇက်တီအီကုမ္ပဏီတွေရဲ့ပစ္စည်းတွေကိုမသုံးဘူးလို့ကြေညာလိုက်ပြီး
ဒါတွေပဲဟုတ်အောင်ပလဲပြဒီဗြိတိန်နိုင်ငံကဘီတီနည်းပညာလုပ်ငန်းကြီးကလည်း5G ကွန်ရက်တွေအတွက်လိုတဲ့ပစ္စည်းတွေကိုဟွာဝေစီကမွေတော့ဘူးဆိုပြီးတော့ကြေညာလိုက်ပြီးလက်ရှိ3G နဲ့4G ကွန်ရက်တွေမှာတုံးနေတဲ့ဟွာဝေပစ္စည်းတွေအားလုံးကိုတခြားကုမ္ပဏီထုတ်ပစ္စည်းတွေနဲ့အစားထိုးသွားမယ်လို့ဒဇမလ9ရက်နေ့ကပဲကြေညာလိုက်တယ်မဟုတ်လားဗျ။
လူတွေနှစ်တူကသွားလာလှုပ်ရှားနေတဲ့နေရာမှာကျိုးမဲ့မျက်နှုံးမြင့်ဆက်သွယ်ရေးကအရေးအကြီးဆုံးလိုအပ်ချက်တစ်ခုလို့ဖြစ်နေပါပြီ။ဒီဂျစ်တယ်ပစ္စည်းတွေတစ်ခုနဲ့တစ်ခုကွန်ရက်တစ်ခုထဲမှာချိတ်ဆက်ပြီးတော့အပြန်လှန်တုံ့ပြန်နိုင်တဲ့ Internet of Things တွေကဒီလူတွေရဲ့ဘဝတွေမှာနေရာဝင်းနေပါပြီ။အိမ်ကမိအဖွင့်ပိတ်လောက်တာကနေပြီးတော့ရင်းနှီးတဲတာအိမ်တကာတော့ခတ်တာအဆုံးအားလုံးကို smartphone ပေါ်ကနေပြီးတော့လှမ်းလုံနိုင်အောင်လို့ချိတ်ဆက်နိုင်တဲ့အခြေအနေမှာ Internet ကွန်ရက်တွေရဲ့လုံခြုံရေးကတိတ်ပြီးတော့အရေးကြီးလာတာကတော့သိကြရဲဗျ။
အဲ့ဒါကြောင့်လေကမ္ဘာမှာတစ်ခုနဲ့တစ်ခုပို့ပြီးတော့ချိတ်ဆက်ဆက်သွယ်လာကြလေအဲ့လိုချိတ်ဆက်ပေးတဲ့ဒီကွန်ရက်တွေအခြေခံအဆောက်အုံတွေလုံခြုံဖို့ပိုလိုလေပဲလို့ပြောနေကြတာပေါ့ရှင့်။ဟွာဝေစမတ်ဖုန်းတွေကလူကြိုက်များတဲ့ဖုန်းတွေထဲမှာတောင်ပါသေးတယ်။ဟွာဝေနည်းပညာကုမ္ပဏီကြီးရဲ့ပစ္စည်းတွေကိုမြန်မာနိုင်ငံမှာလည်းအတော်ကိုသုံးကြတာရှင့်။ဟွာဝေစမတ်ဖုန်းတွေကလ
ဖြည်းဖြည်းစတုံးကြတာဒီကလည်းချိုးရဲတွေဒီပစ္စည်းတွေကိုစတုံးကြတာဒါပေမဲ့အခုချိန်မှာတော့သူတို့တွေကလည်းတော်တော်လေးအဆင်ပြေတဲ့အတွက်တဖြည်းဖြည်းအနောက်နိုင်ငံကစက်တွေရေးကမ္ပဏီတွေပါစတုံးလာတာပေါ့တော်ရင်တော့နဲ့အခုတော်တော်လေးကျပြန်သွားတာတို့ရဲ့တုံးတဲ့ equipment တွေဆိုလို့ရှိရင်ကျွန်တော်ကတော့ engineer မဟုတ်တော့မြန်မာလိုဟိုအစကလုံးတွေတော့မတုံးနိုင်ဘူးပေါ့လေဒါပေမဲ့ tower ထိပ်ပေါ်က receiver တွေ antenna တွေ base station တွေဒီ voice signal နဲ့ data အချက်လက်တွေကို transmit တဲ့ယူပေးတဲ့ equipment တွေ cable ကြိုးတွေအစ Huawei တို့ ZTE တို့ကထုတ်လုပ်တယ်install လုပ်တယ်ပြီးတော့မှသူတို့ကနောက်တစ်ခုကငွေအင်အားကတောင့်တဲ့အတွက်အရစ်စနစ်နဲ့ငွေချီးပြီးတော့မှပစ္စည်းကိရိယာတွေကိုတတ်ဆင်ပေးတယ်ဆိုတော့အဲ့ဒါအတွက်ကျွန်တော်တို့မြန်မာပြည်ကနိုင်ငံဟိုစက်တော်ရေးကမ္ပဏီတွေ MPT တို့ Telinor တို့ Ooredoo တို့အပါဝင်နေအနောက်နိုင်ငံက Telecom Company တွေပါတုံးနေတာကြားပါပြီအခုကမ္ဘာမှာအကြီးဆုံးစက်တော်ရေး Network Operator 5ဦးတွေမှာ၄ဦးလောက်ကတော့ဒီ Huawei က PC ကလေးရတယ် install လုပ်ပြီးသားပါဒါတကဘာလုံးရဲ့အကြီးဆုံးဆက်သွယ်ရေး company တွေမှာ
Huawei ဖုန်းတွေကဒီကမ္ဘာ smartphone ဈေးကွက်မှာ Samsung ပြီးလို့ရှိရင်ဒုတိယအများဆုံးနေရာကိုတော့ရထားပါပြီ။တော့မြန်မာနိုင်ငံမှာလည်းတော်တော်သုံးကြရဲဆိုတော့ဈေးသက်သာလို့လား function တွေအဆင့်မြင့်လို့လားနှစ်မျိုးလုံးကြောင့်ပါလား
။အစတုန်းကတော့ဈေးချူလို့ပေါ့အခုကျွန်တော်တို့ရဲ့ import export ကလည်းတရုတ်ပြည်ကဟိုကုန်သွင်းနာတွေကလည်းမောင်းကိုအနေနဲ့တွင်းလွယ်ရာလည်းပါတယ်ပစ္စည်းကလည်းပေါ်တဲ့အနေနဲ့လည်းပါတယ်ပြီးတော့မှတရုတ်ပြည်မှာဥပမာ model Huawei တခုကခင်မစားတော့ဘူးဆိုလို့ရှိရင်မြန်မာပြည်ကိုတွင်းလွယ်တဲ့အတွက်မြန်မာပြည်နဲ့မကပါဘူးယူရီးယားတို့ကမ်ဘောဒီးယားတို့လားလို့လည်းဒီနေဇာကနေတွင်းလွယ်တဲ့ Huawei handset တွေကတော့ပေါ်လို့စတော့လာတော့မှတ်ပါတယ်ဒါပေမဲ့ Huawei phone တွေကလည်းတော်တော်လေးအဆင့်မီလာပါပြီအခုဒါကြောင့် iPhone နုနဲ့တောင်တန်းသူရှင်းနိုင်တဲ့ model တွေလည်းထွက်လာပါပြီဒါပေမဲ့ဈေးကွက်ထဲမှာတော့ဟိုနည်းနည်းတက်တာတဲ့အများစားသုံးမှုသုံးနိုင်တဲ့ model တွေက Huawei ဘက်ကပိုများလိမ့်မယ်ထင်တယ်
ဆက်သွယ်ရေးကဏ္ဍမှာယင်းနှိမ့်ညွတ်နိုင်မှုအကြံပေးကိုယ်စားလှယ်ကိုတူရကိုကိုပါရှင်။ Huawei နဲ့ ZTE လို့တရုတ်ကုမ္ပဏီတွေကထုတ်တဲ့နောက်ဆုံးပေါ်ဆက်သွယ်ရေးနည်းပညာနဲ့ပစ္စည်းတွေကိုလုံခြုံရေးစိုးရိမ်မှုကြောင့်မသုံးဘူးလို့ American, Australia, New Zealand နဲ့ Japan အစိုးရတွေကသာကြေညာထားတာပါ။ဥရောပနိုင်ငံတွေကတော့ဆက်ပြီးတော့အားပေးနေပုံပဲရှင်။ Huawei ရဲ့ယင်းနှိမ့်ညွတ်နိုင်မှုတွေအများကြီးရှိတဲ့ပြင်သစ်မှာဆိုရင်ဒီကုမ္ပဏီကသူတို့နိုင်ငံအတွက်အရေးကြီးတယ်လို့ပြင်သစ်ဗန်ဒိုင်းဝန်ကြီးကပြောတယ်လေ။
အီတလီနိုင်ငံကဆာတီးနီးယားကျွန်းမှာဆိုရင်လေဒေသတွင်းပထမအဆုံး smart city ဖြစ်တဲ့အသွင်ပြောင်းဖို့ Huawei နဲ့ပေါင်းလုပ်နေပါတယ်။ဂျာမနီမှာလည်းအကြီးဆုံး internet ဆက်သွယ်ရေးလုပ်ငန်းကြီး3ခုလုံးရဲ့အခြေခံစောင့်အုံတွေမှာ Huawei ရဲ့နောက်ဆုံးပေါ်နည်းပညာတွေသုံးထားပါတယ
်။လုံခြုံရေးစိုးရိမ်မှုတွေရှိနေတဲ့တစ်ချိန်တည်းမှာကျိုးမဲ့မြန်နှုန်းမြင့် internet ဆက်သွယ်ရေးဘိုင်းမှာရှေ့ပြေးနေဖို့နိုင်ငံတွေကကြိုးစားနေကြတာမို့ 5G ဆက်သွယ်ရေးနည်းပညာဘိုင်းမှာထိတ်တန့်ရောက်နေတဲ့ဘွားဟွေရဲ့အရေးပါမှုကိုကြောခိုင်းလိုက်ဖို့မဖြစ်သေးဘူးလို့ပဲပြောရမယ်ထင်ပါတယ်။အမေရိကန်အစိုးရကတော့ဘွားဝေထုတ် smartphone တွေနဲ့အစ်စ်မြင့်ဆက်သွယ်ရေးနည်းပညာဆိုင်ရာပစ္စည်းတွေကိုမတုံ့ကြဖို့အတွက်သူ့ရဲ့မဟာမိတ်နိုင်ငံတွေကိုဆက်ပြီးတော့တိုက်တွန်းနေပါတယ်ရှင
်။ဆက်စပ်ရမုန်နဲ့ကိုသားညုံတို့တင်ဆက်ပေးထားတဲ့ဒီတစ်ပတ်အတွက်ဘလော့ဂါရီပြောသမျှအစီအစဉ်ကိုနားဆင်ကြကြတာဖြစ်ပါတယ်။သောတာရှင်များရှင်ခုတစ်ခါမှာတော့အနုပညာရှင်တွေနဲ့ထင်ပေါ်ကျော်ကြားသူတွေအကြောင်းကိုသိရမယ်။တက်တက်အောင်တင်းတင်းမှအစီအစဉ်ကိုမတ်အေးဒနာကျော်ကတင်ဆက်ပေးထားပါတယ်ရှင်။
မင်္ဂလာပါရှင်။အားလုံးစိတ်နဲ့ပျော်ရွှင်ပေါ်ပါကြပါစေ။ဒီဘက်တက်တက်ရောက်တင်လာမှာတော့အမေရိကန်မှာတိတ်ပြီးတော့နာမည်ကြီးတဲ့ Beyoncé ကိုယ်တိုင်သွားပြီးဖျော်ပြတဲ့အိန္ဒိယကအချမ်းသာဆုံးတထေကြီးသမီးရဲ့မင်္ဂလာပွဲ။ပြီးတော့ရုပ်ရှင်ဇက်ကောင်နာမည်နဲ့ဒိုင်နိုဆောအယိုးစုပြခန်းဒီလိုမျိုးကဘာတော်ကထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာအတိုင်းဝိုင်းကသတင်းတူတူထွားရီကိုကြားကြရပါမယ်။ Everyone can rock out like a superstar. မြန်မာဆိုတော့ Beyoncé တယောက်အိန္ဒိယနိုင်ငံဥရဲပူမျိုးကိုဒီဇင်ဘာလ9ရက်နေ့ကရောက်သွားတာပါ။အိန္ဒိယနိုင်ငံကအချမ်းသာဆုံးတထေကြီးရဲ့သမီးဖြစ်တဲ့ပိတ်ကူခန္ဓာကြီးကျယ်တဲ့မင်္ဂလာပွဲအကြိုတွေရောက်သွားတာပါ။အိန္ဒိယနိုင်ငံတစ်ဝန်လုပ်ငန်းကြီးတွေပိုင်ဆိုင်ထားတဲ့ Reliance Industry ရဲ့ဥက္ကဋ္ဌ Mukesh Ambani ရဲ့သမီးအသက်29နှစ်ရှိတဲ့သမီးဖြစ်သူ Isha Ambani ဟာအသက်33နှစ်အရွယ်ဒဒိုတာ NN ပြည်တော်မှာနဲ့လာမဲ့သတင်းပတ်ဗုဒ္ဓဟူးနေ့မှာအိန္ဒိယစီးပွားရေးမြို့တော်မွန်ဘိုင်းမှာလက်ထပ်ကြမှာဖြစ်ပါတယ်။ဒါမဲ့လေအခုသတင်းဘက်ကောင်ကစားလို့ဥရဲပူမျိုးမှာကပွဲခုံပွဲချော်ပြေပွဲတွေဆင်းနေကြဖို့ရှိသလိုရိုးရာဒလိအရာအကျိုးမင်္ဂလာအခမ်းအနားတွေလည်းလှုပ်သွားဖို့ရှိရပါ။အိန္ဒိယဒေတာတွေမှာတော့အဆိုတော့ Beyoncé တယောက်အရှာရဲ့အကျိုးမင်္ဂလာကခုံပွဲတွေမှာချော်ပြေလိမ့်မယ်ဆိုပြီးသတင်းဖြစ်နေပါတယ်။လူလုံးရေကန်ငယ်အများပြားရှိတာကြောင့်ရေကန်မျိုးတော်လို့တင်စားခေါ်ဝေါ်တဲ့ဥရဲပူမျိုးကဘောလီဝုဒ်အကျော်မော်ရှရုခန်နဲ့သူ့ရဲ့ဇနီးဂူရီတို့လည်းဒီဇင်ဘာ၈ရက်နေ့ကရောက်လာတာပါ။ Bollywood မင်းသားတွေဖြစ်တဲ့ Shabana Azmi, Trinity Chopra, Janvi Kapoor တို့အပြင်ရုပ်ရှင်ထုတ်လုပ်သူ Bonnie Kapoor နဲ့မင်္ဂလာပွဲအဲ့တယ်ဖြစ်နေတက်ရောက်ဖို့ရှိပါရင်အိန္ဒိယနိုင်ငံမှာဩဇာကြီးဆုံးမိသားစုကြီးနှစ်စုပေါင်းဆက်မဲ့အဲ့ဒီမင်္ဂလာပွဲတော့ကိုတက်ရောက်လာတဲ့အဲ့တယ်တွေကလည်းလက်ကင်ဖုန်းကနေ application တစ်ခုနဲ့ပွဲစီစဉ်နေတည်အောင်စီစဉ်ပေးထားပါရင်စီးရင်လို့နဲ့တန်းနဲ့ချီတဲ့အိန္ဒိယပြည်သူတွေကတော့မင်္ဂလာပွဲပြင်ဆင်မှုတွေကိုအနည်းငယ်စောင့်ကြည့်နေကြတာပါ။ပွဲစီစဉ်နေမှာတော့အီတလီနိုင်ငံကကိုမိုရေကန်ကြီးပေါ်မှာရှိတဲ့ Villa del Este ဇိမ်ခံဟိုတယ်ပေါ်မှာလုပ်တဲ့ဆေးရပွဲလည်းပါဝင်ပါတယ်။သူတို့နှစ်ဦးရဲ့ဆေးရပွဲကတော့အဲဒီ600ကျော်တက်ရောက်ခဲ့တော့အထူးတော့ John Legend ကိုလည်းစီးတဲ့ဖြစ်ပြီးခဲ့ပါတယ်။
is a real terror dog in the form of an ankylosaurus.
Royal Ontario Pyarima Pyatare di Pyagan Dwe Thuru Ga Ayi Yoshin Ne Ga Min Da Den Akriyai Ko Ba Nga Byo Chaw Nya Da Ba Di Ayosu Ji Ko Zoo Lo Name Pe Cha De Ankylosaur Osu Dinosaur Chuan Nyin Su Dr. Victoria Aba Ga
The second part of the name Kurivestator references the amazing tail that's part of the skeleton. And that's because ankylosaurs like Zool had a weaponized tail that had been modified into a club. And if you swing
that tail
ဒီနေ့ကတော့တင်ဆက်ပေးထားတဲ့တက်တန်ရောင်သတင်းလာစင်ကိုတို့တာရှင်နားဆင်ကြကြတာဖြစ်ပါတယ်ခုတစ်ခါမှာတော့သူယုံကြည်အားစီစဉ်မှာရေကုန်မြို့ကဆီယာမဒေါ်တဆင်ကဘာကိုယုံကြည်တယ်လဲဆိုတာကိုနားဆင်ကြမှာပါမမိုးဖြူကစီစဉ်တင်ဆက်ပေးထားပါတယ်ရှင်
အလုံးမင်းမင်္ဂလာပါဒီနေ့သူယုံကြည်ရဆိုတဲ့ဒီအစီအစဉ်လေးမှာပါဝင်ပြောဆိုဝင်ရတဲ့အတွက်ဝမ်းသာကိုယူပါတယ်ကျမယုံကြည်တာကိုပြောရမယ်ဆိုရင်တော့တက်ရှိတက်တော်တိုင်းဟာဘဝတစ်ခုရလာပြီဆိုရင်ယုံကြည်မှုနဲ့ခံစားမှုဆိုတာရှိကြပါတယ်ပါဝင်ခြင်းအလိုက်ကြောင်းလဲမှုမျိုးမျိုးတော့ရှိကြတာပေါ့ကိုတူတောင်ထားတဲ့မိသားစုဘဝလေးကိုအောင်မြင် တိုးတက်စီခြင်းနဲ့ဆိုရင်ပထမအရွယ်မှာအတက်ပညာအသိဉာဏ်ပညာဒုတိယအရွယ်မှာဥစ္စာရှာရပါမယ်ဒုတိယအရွယ်မှာဥစ္စာရှာတဲ့အခါမှာလေကိုယ့်အကျိုးတက်အများကောင်းကျိုးအတွက်လုံဆောင်နိုင်မှသာလေခေါင်းဆောင်တယောက်တယောက်ဖြစ်လာမှာပါခေါင်းဆောင်ခေါင်းတယောက်ဖြစ်လာဖို့အတွက်ကိုကအများကြီးကိုလေးလာကျင့်သုံးလိုက်နာမိထိုင်နိုင်ရမှာပါ ဒုတိယအရွယ်မှာထပ်ပြီးတော့ကျင်ညာရှာကြဥမ္မာပဲလေကျင်ညာရှာတဲ့အခါမှာလေပူချင်းတီလာကောင်းတဲ့သူဖြစ်ဖို့အရေးကြီးတဲ့နော်ဒါမှသာကောင်းသမီးကောင်းကရဏာလေးတွေဝင်းမှာပေါ့အဲ့ဒီတော့မှနိုင်ငံကောင်းကျိုးတယ်ဖို့ပြီးမိဘကျေးဇူးလဲတတ်နိုင်ကြတဲ့သာသမီးတွေဖြစ်လာကြမှာပါမိဘဆရာသမားဆူဆူမှုကိုနာခံမှတ်သား ਲੈ ਨਾ ਮੂ ਮਸ਼ੀ ਗੇ ਇੰਦੋ ਲੂ ਲੋਕਾ ਅਲੇ ਮਾ ਨਿਨਾ ਨੇ ਸੀ သေလွန်တဲ့အခါအပယ်ကျနိုင်ပါလေ။တတိယရွေတရားဘာဝနာရှာဆိုတဲ့အတိုင်းသမထဝိပဿနာတရားလိုက်နာခြင်းသုံးပွားများအားထုတ်နေထိုင်နေဆိုရင်တော့လူလောကမှာအရွယ်သုံးပါလုံးစိတ်အေးချမ်းသာယာပြီးတက်ရှိထင်ရှားရှိတယ်မှာလေလောကကောင်းကျိုးဆောင်ရွက်တဲ့အတွက်လူအများရဲ့ယုံကြည်အားကိုးမှုကိုရရှိနိုင်ပြီလေ။နောင်တနည်းအားအတွက်လေကောင်းတာလုပ်လို့ကောင်းကျိုးရနိုင်တယ်ဆိုတဲ့ယုံကြည်မှုအတွက်ဒါနသီလဘာဝနာကိုပွားများအားထုတ်နိုင်ကြပါစေလို့တိုက်တွန်းပြုဆိုလိုက်ပါတယ်။ခုလိုကျမပြောဆိုခွင့်ရတာကျေးဇူးတင်ပါတယ်ရှင
်။အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်ပေးပါမယ
်။လက်မိုးချီတင်ဆက်ပေးထားတဲ့သူယုံကြည်ရာစီစဉ်ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်။သောတာရှင်တွေလည်း VOA ကိုဆက်သွယ်ပြီးတော့ကိုပါကိုယုံကြည်လေးဆိုတာကိုပြောပြကြပါရှင်။
အမေရိကန်ပြည်အောင်စုတလွားကတဘာဝတော်တော်နဲ့လမ်းမကြီးတွေလမ်းငယ်လေးတွေရဲ့အလားပါတဲ့ရှုခင်းပုံတွေကိုကျမတို့ VOA ရဲ့2019ပြည်ကြိမ်မှာတွေ့နိုင်ပါပြီ။ဒီ VOA ရဲ့မြစ်တာလက်ဆောင်ပြည်ကြိမ်လို့ကြည့်တဲ့ဆိုရင် VOA မြန်မာပိုင်းကိုစာဖြစ်ဖြစ်အီးမေးလ်ဖြစ်ဖြစ်ရေးပို့ပြီးတော့မှားနိုင်ပါတယ်။ VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတာအမှတ်855ရန်ကုန်စာလိုက်ကြီးဆိုရက်လိပ်စာကိုစာရေးသားနိုင်ကြပါလိမ့်ရှင်။ email ပေးပို့မယ်ဆိုရင်burmese@voanews.com ကို2019 VOA ပြည်ကြင်တောင်းခံပါတယ်ဆိုတာအကျိုးအကြောင်းရေးပို့လိုက်ပါကိုယ့်နာမည်နဲ့နေရက်ဆက်ဆက်ရေးထည့်ဖို့မမေ့ပါနဲ့နော် VOA ပြည်ကြင်အားလုံးကိုအထူးကျေးဇူးတင်ပါတယ်ရှင
်ဒီကနေ့ခင်းပါနေညပိုင်းစီစဉ်လို့ဆက်ပြီးတော့ဒါရိုက်ထုတ်လွှင့်ပေးနေပါတယ်အခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းချင်းချက်ကိုမက်ဆစ်မြန်မွန်ကကြီးညာပေးပါလိမ့်မယ်
အာဖဂန်နစ္စတန်နိုင်ငံစစ်ပွဲအဆုံးသတ်ရေးအတွက်ပါကစ္စတန်နိုင်ငံရဲ့စီစဉ်ပေးမှုနဲ့ဒီအမေရိကန်နဲ့တာလီဘန်ကိုယ်စားလှယ်တွေကြား Arab ဆော်ပွားများပြည်ထောင်စု UAE မှာဒီကနေ့စတင်ဆွေးနွေးပါတယ်။အခုဆွေးနွေးပွဲကနေပြီးအာဖဂန်နစ္စတန်စစ်ပွဲအဆုံးသတ်နိုင်ရေးနိုင်ငံရေးသဘောတူညီချက်တွေရရှိအောင်ကြိုးစားမယ်လို့မျှော်လင့်ရပါတယ်။တရုတ်နိုင်ငံမှာဖမ်းဆီးခံထားရတဲ့ဒီဒုတိယမြောက်ကနေဒါနိုင်ငံသားနဲ့ကနေဒါသားအမတ်ကြီးကိုတရုတ်နိုင်ငံကတွေးခွင့်ပေးခဲ့တယ်လို့ကနေဒါနိုင်ငံသားရဲ့ဝန်ကြီးဌာနကပြောပါတယ်သူကဘာကြောင့်ဖမ်းဆီးထိန်းသိမ်းထားတယ်လဲဆိုတော့အခုချိန်ထိရှင်းရှင်းလင်းလင်းမသိရသေးပါဘူးဖမ်းဆီးခံထားရတဲ့ကနေဒါနိုင်ငံသား2ယောက်လုံးရဲ့ရာထင်းတဲ့အခွင့်အရေးတွေကိုအပြည့်အဝအကာအကွယ်ပေးထားပါတယ်လို့တရုတ်အစိုးရကအာမခံပြောကြားခဲ့ပါတယ်ဥရောပချန်ပီယံစ်လိဒုတိယအဆင့်ရှုံးထွက်ပွဲစဉ်တွေကိုဆွစ်ဇာလန်နိုင်ငံနီယော်မြို့ကဒီဥရောပဘောလုံးအဖွဲ့ချုပ်မှာဒီကနေ့ပဲမဲနိုင်ပါတယ်အင်္ဂလန်ကမန်ချက်စတာယူနိုက်တက်အသင်းကပြင်သစ်ကပဲရစ်စိန့်ဂျမန်နဲ့တွေ့မှာဖြစ်ပြီးတော့လီဗာပူးကတော့ဂျာမနီကနာမည်ကြီးဘိုင်ယာမြူနစ်နဲ့တွေ့ပါမယ်။ပရီးမီးယားလိဂ်ချန်ပီယံမန်စီတီကတော့ဂျာမနီကရှော့ကင်းနဲ့ကစားရမှာပါ။အက်လက်တီကိုမက်ဒရစ်နဲ့အီတလီချန်ပီယံယူဗန်တက်စ်တို့တွေ့ပါလိမ့်မယ်။အင်္ဂလန်ကတော့တန်နမ်ကတော့ဘရူစီယာဒော့တမန်နဲ့ကစားရမှာဖြစ်ပြီးတော့ရိုမာနဲ့ပေါ်တိုတို့တွေ့ကြမှာပါ။ဒီဒုတိယချန်ပီယံစ်လိဂ်ဒုတိယအဆင့်ရှုံးထွက်ပွဲစဉ်တွေကိုပထမအကြော့ကိုတော့ February 12, 13, 16နဲ့20ရက်တွေမှာကစားမှာဖြစ်ပြီးတော့ဒုတိယအကြော့ပွဲစဉ်တွေကိုတော့မတ်လ5ရက်6ရက်12ရက်13ရက်တွေမှာကစားမှာဖြစ်ပါတယ်ရှင်
။သတင်းချင်းချက်ကိုမက်ဆီမြေမုံကကြီးညာပေးခဲ့တာပါ။ဒီနေ့ညတွေ့စီရင်ထုတ်လို့ရမှုကတော့မတ်တင်ကြီးထိုင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ဂျိုးကေဖြစ်ပါတယ်။ကျွန်မအီတန်စင်ပါရှင်။ View American တန်မနက်ဖက်မြန်မာဘာသာစီရင်တွေကိုတော့မြန်မာစံတော်ချိန်မနက်6:00-9:00လိုင်းဒိုမီတာ24/48/50အပြင်လိုင်းလက်မီတာ190တို့ကနေလည်းတိုက်အဖိုင်နားဆင်နေပါတယ်။ဗီဒီယိုကနားဆင်တဲ့သောတာရှင်အားလုံးကိုထူးပဲကျေးဇူးတင်ပါတယ်သောတာရှင်ပေါင်းကောင်းသောညချမ်းဖြစ်ကြပါစေ
This program has come to you from the Voice of America, Washington.